Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည်မေလ6ရက်ဗုဒ္ဓနေ့ညပယ်အစီအစဉ်လေးစတင်နေပါပြီကျွန်တော်အောင်လင်းပါခင်ဗျာ COVID-19 ရေပေါ်ခြင်းကြောင့် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပေမဲ့သမ္မတအင်ဂျီယိုကကိုရိုနာဗိုင်းရပ်စ်စက်ပြေရေးအဖွဲ့ကိုဖျက်သိမ်းဖို့ပြင်ဆင်နေပါတယ်သူသမ္မတဦးဆောင်တဲ့အထူးဖွဲ့ရဲ့လုပ်ငန်းတွေကိုအဆုံးသတ်တော့မယ့်အကြောင်းသမ္မတဒေါ်နယ်ထရန့်ကိုလည်းအတိအပြုပြောဆိုလိုက်ကြပါ
Mike Pence and the task force have done a great job but we're now looking at a little bit of a different form and that form is safety and opening
သူသမ္မတ Mike Pence နဲ့အထူးဖွဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေကိုဆွဲဆောင်နိုင်ခဲ့ပြီးဖြစ်တဲ့အကြောင်းနဲ့ခုကဘီအန်နီကင်းရှင်းရေးလုပ်ငန်းတွေပြန်လည်လည်ပတ်ရေးကိစ္စတွေအတွက်ပုံစံပြောင်းလဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့အကြောင်း Arizona ပြည်နယ် Phoenix မြို့ကကျမ်းမာရေးတုံးနှခေါင်းစည်းတွေထုတ်တဲ့စေရုံကိုမနေ့ကတွားရောက်ကြည့်ရှုရမှာသမ္မတထရန့်မှတ်ချက်ပေးခဲ့တာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတစ်သက်သမား2,000နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့သိဆုံးသူ9,000ကျော်ရှိနေပါတယ်ကျန်းမာရေးပြဿနာအဆုံးမသတ်သေးရကိုသမ္မတထရန့်ကအတိအမှတ်ပြုလက်ခံခဲ့ပေမယ့်လုပ်ငန်းတွေကိုနောက်ထပ်5နှစ်လောက်ဆက်ပိတ်ထားဖို့မဖြစ်နိုင်တဲ့အကြောင်းလဲပြောဆိုသွားတာပါCOVID-19 ကရောဂါကိုပြင်းပြင်းထန်ထန်တုံ့ပြန်မှုနဲ့သိပ္ပံနည်းကျစားစစ်တင်ပြချက်တွေကြောင့်ရည်ရွယ်ခံရတယ်ဆိုပြီးအမေရိကန်ဆွေရအကြီးအကဲဆေးသက်ပြန်နေရှင်တယောက်ရဲ့တိုင်ချချက်ကိုရှေ့တွင်ပတ်တဲ့ကွန်ဂရက်စ်တော်မှာကြားနာဆက်စပ်မှာဖြစ်ပါတယ်။ဇီဝစီးပညာအဆင့်မြင့်သုတေသနနဲ့ထုတ်လုပ်ရေးအာဏာပိုင်ဖွဲ့ညွှန်ကြားရေးမှူးဟောင်း Rick Bright ရဲ့တိုင်ချချက်အရသမ္မတဒေါ်နယ်ထရန့်ဆွေရရဲ့ကဗီအန်ဒီတက်ဖြစ်ရေးတုံ့ပြန်ဆောင်ရွက်မှုတွေပေါ်အလေးနဲ့စိုးရိမ်စရာဖြစ်ရတဲ့အကြောင်းလေးအောက်လွှတ်တော်မှ NRSU ကပြောပါတယ်။ကျမကြီးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar နဲ့ကျူတင်ပစ္စည်းနဲ့တုံ့ပြန်ဆောင်ရွက်ဆရာလက်ထောက်ဝန်ကြီး Robert Kettler ရဲ့ဖတ်ဆိုချက်တွေကိုသိရှိလိုတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ညင်ရှာရေးမောင်ဒေါက်တာ Bright ကတော့ငပြားစီ Hydrochloroquine ပါဝင်သိပ္ပံနည်းကျအချက်လက်ခိုင်ခိုင်မာမာမရှိသေးတဲ့ဆေးဝါးရည်ကာကွယ်ဆေးတွေကိုအကုန်ကျခံထုတ်လုပ်ဖို့သုတနာကိုလက်ထောက်ဝန်ကြီး Kettler ကဖိအားပေးခဲ့တဲ့အကြောင်းတိုင်ကြားထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲမဲဆွတ်စည်းရုံးမှုတွေမလုပ်နိုင်ဘဲဖြစ်နေခြင်းမှာပဲသမ္မတဒေါ်နယ်ထရန့်ရဲ့ထောက်ခံမှုအသာရထားတဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာတော့မဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာမကြာသေးခင်သတင်းပတ်တွေမှာထောက်ခံမှုကျဆင်းလာတဲ့အကြောင်းနောက်ဆုံးကြောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းကတွေ့ရှိထားပါတယ်။ရိုက်တာသတင်းဌာနနဲ့ IPSOS ဈေးကွက်သုတေသနလုပ်ငန်းတို့ရဲ့တင်းလာနေတဲ့အင်္ဂါနေ့တွေမှာကြောက်ယူခဲ့တဲ့ပူတွဲစစ်တမ်းရနိုဝင်ဘာ3ရက်ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးကြမဲ့မဲဆန္ဒရှင်53ရာခိုင်နှုန်းကဒုသမ္မတဟောင်းဘိုင်ဒန်ကိုထောက်ခံကြောင်းသဘောထားပေးခဲ့ပြီးသမ္မတထရန့်ကိုထောက်ခံသူကတော့41ရာခိုင်နှုန်းရှိပါတယ်။ဒီကိစ္စသတင်းပတ်တဲ့စစ်တမ်းကောက်ယူချိန်မှာတော့ဒုသမ္မတဟောင်းက6ရာခိုင်နှုန်းအသာရခဲ့တယ်လို့ဧပြီလ15ရက်နေ့ကနေ21ရက်နေ့ထိကောက်ယူခဲ့တဲ့စစ်တမ်းမှာ8ရာခိုင်နှုန်းအသာရခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်တွေဖြစ်တာဝန်ရှိဒေသဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်နေတဲ့ Thomas Register ကိုခန့်အပ်ဖို့သမ္မတဒေါ်နယ်ထရန့်ဆွေကအဆုံးဖြတ်ထားပါတယ်။အထက်လွှတ်တော်ကသူ့ကိုတည်ပြုလိုက်ပြီးဆိုရင်တော့လက်ရှိသံအမတ်ကြီး Scott Massey ရဲ့နေရာမှာတာဝန်ယူရမှာပါ။အခြေခံသံတမန် Register ဟာလက်ရှိအိန္ဒိယ၊နီပေါ်၊ Sri Lanka ၊ Bangladesh ၊ Maldives ၊ Bhutan နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးနဲ့မူဝါဒရေးအကိစ္စတွေမှာတာဝန်ယူကြီးကြပ်နေပါတယ်။2019ခုနှစ်ကနေ2018ခုနှစ်ထိတာဝန်ရှဆိုင်ရာယာယီဒုလက်ထောက်နိုင်ငံရေးဝန်ကြီးဖြစ်နေလေတာဝန်ယူခဲ့ပြီး2014ခုနှစ်ကနေ2019ခုနှစ်ထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာအမေရိကန်ကောင်စစ်ဝင်ချုပ်ဖြစ်နေလေတာဝန်ထမ်းဆောင်ခဲ့ပါတယ်။မွန်ဘိုင်းမြို့မှာတာဝန်မထမ်းဆောင်ခင်အစောပိုင်းကမြန်မာနိုင်ငံဆိုင်ရာတာဝန်ဒုတိယအကြီးအကဲဖြစ်နေလေတာဝန်ယူခဲ့ပူပါတယ်။တန်တမန်ဗက်စတာဟာသမ္မတထရန့်ဆွေရလက်ထက်အမေရိကန်နဲ့တန်တမန်ရေးစီးပွားရေးဆက်ဆံမှုတွေကိုတိုးမြှင့်ရမှာအရေးပါသူဖြစ်နေလေအခက်အခဲတွေကယူဆထားကြပါတယ်ခင်ဗျာ
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5ကီလိုမီတာ31 kHz 6833ည5ကီလိုမီတာ32 kHz 6339ည5ကီလိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်ပါရရှင
်။ကျွန်မကတော့နားလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်တိုက်ဖျက်ရေးအပအဝင်အခြားကျန်းမာရေးကဏ္ဍတွေအတွက်အမေရိကန်ဒေါ်လာ 9.5 သန်းအကူအညီပေးမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcia ကတန်ယုံ Facebook စာမျက်နှာကနေပြောဆိုသွားပါတယ်
။ Recently, the US government committed $9.5 million.
မြန်မာမိသားစုတွေကြားကိုဗစ် -19 ရောဂါကာကွယ်တားဆီးရေးအပြင်တခြားကျန်းမာရေးနဲ့ဆိုင်တဲ့ဗဟုသုတတွေတိုးတက်စေဖို့အမေရိကန်တန်ယုံအနေနဲ့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းတန်အမကြီးမဆီယကဗီဒီယိုကနေပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကာယရောဂါကိုဘယ်လိုကာကွယ်ရမလဲဆိုတာတွေကိုဘာသာပေါင်းစုံနဲ့ရေးသားထားတဲ့ပညာပေးလက်ကမ်းစာဆောင်တွေကိုလည်းဖြန့်ဝေပေးနေတယ်လို့ယောဂါပိုးစစ်ဆေးမှုတွေပို့ပြီးတော့အရှင်မြင်ဆောင်ရွက်နိုင်ဖို့ကာကွယ်ခန်းတွေအတွက်သင်တန်းတွေပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်။စစ်ဘေးတင်ဒေသအပါအဝင်ရှေ့တန်းမှာတာဝန်ယူလုပ်ကိုင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအကူအညီပေးနိုင်ရေးအတွက်နောက်ဆုံးရသတင်းတွေရအောင်အမေရိကန်ကယောဂါပြန်မောက်မှုဆိုင်ရာအကြီးအကဲတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီကူညီရဟာမြန်မာကျန်းမာရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ပေးထားတဲ့ရည်ရှိကတိကဝတ်တွေထက်ကဒီစိတ်တစ်ပိုင်းဖြစ်ပြီးတော့မြန်မာကျန်းမာရေးကဏ္ဍဆက်လက်တိုးတက်ဖို့လက်တွဲဆောင်ရွက်တော့မယ်လို့လည်းတန်အမကြီးမဆဲကပြောဆိုသွားတာပါ။မြန်မာနိုင်ငံမှာမေလ5ရက်နေ့ညပိုင်းဖြစ်စေခဲ့တဲ့တပ်ခွဲနမူနာစုစုပေါင်း655ခုမှာယောဂါပိုးကူးစက်ထားသူမတွေ့ရဘူးလို့ကျန်းမာရေးနဲ့ဥက္ကဋ္ဌဝန်ကြီးဌာနရဲ့မေလ6ရက်ဒီကနေ့မနေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိချိန်ဒီဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ထားသူ162ဦးပြန်လည်သက်သာသွားသူ49ဦးနဲ့သေဆုံးသူက6ဦးရှိပြီလို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ကိုဗစ် -19 လွန်လာတဲ့38ဦးတွေ့ရှိခဲ့တာကြောင့်သဟာ5ရက်ဆက်တိုက်ပိုကူသူရေအတွက်ကြာဆင်လာတာဖြစ်တယ်လို့ကြီးကြီးသတင်းဌာနကပြောပါတယ်။ဝန်ကြီးချုပ်ရှင်းဆိုအာဘေကတော့ဂျပန်နိုင်ငံမှာအသွားလာကန္တမှုတွေရုပ်သိမ်းရလောက်အောင်ပိုကူဆက်မှုတွေကျမသွားသေးတဲ့အတွက်တနင်္ဂနွေသွားလာကန္တမှုတွေကိုမေလကုန်ပြီးရက်သူတမကြောင်ပြီးခဲ့တဲ့တနင်္လာနေ့ကပဲကြေညာခဲ့တာပါ။အာရှမှာပိုကူဆက်မှုမြင့်မားနေတဲ့စင်ကာပူမှာတော့ကိုဗစ် -19 လုံလာတဲ့988ဦးစစ်ဆေးတွေ့ရှိခဲ့ကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။စင်ကာပူနိုင်ငံမှာလက်ရှိချိန်ထိပိုကူခံရသူ1900နီးပါးရှိနေပါပြီ။အိမ်ရင်းချင်းဖိလစ်ပိုင်နိုင်ငံမှာတော့ပိုကူခံရသူ1000ကျော်ပါတယ်။အစိုးရထုတ်ပြန်ချက်အရဖိလစ်ပိုင်မှာပိုကူလူနာသစ် 320 တိကနစ်အစ်စစ်တွေ့ရှိခဲ့ကြတဲ့အခုဆိုရင်ပိုကူလူနာ 1,004 ဦးရှိနေပါတယ်။ကမ္ဘာအလူအရေဒုတိယအထူးထပ်ဆုံးဖြစ်တဲ့အိန္ဒိယမှာတော့တိကနစ်ချီပိုကူလူနာ 4,900 ကျော်ရှိနေပြီးတော့သေဆုံးသူက 1,900 နီးပါးရှိပါတယ်။ကျွမ်းကျင်သူတွေကတော့အိန္ဒိယမှာအဆိုးဆုံးအခြေအနေတွေရောက်မလာသေးဘူးလို့လည်းသတိပေးနေပါတယ်။ဗီယက်နမ်နိုင်ငံမှာဧပြီလလပိုင်းလောက်ကစပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုကူလူနာနှဲသွားပါတယ်။အခုဆိုရင်ဗီယက်နမ်မှာစာသင်ကျောင်းတွေနဲ့အသေးစားစားသောက်ဆိုင်တွေကိုလည်းပြန်ဖွင့်နေပါတယ်။စီးပွားရေးလုပ်ငန်းတွေရှိရာဟိုချီမင်းမြို့မှာတော့ရှင်သွားလာတဲ့ပြန်ပြီးတော့ပြင်နေလာပါတယ်။ခရယောကစာသင်ပြန်မောတဲ့အချိန်မှာတရုတ်နယ်စပ်ကိုချက်ချင်းပိတ်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာလူဦးရေ96%နဲ့ကပိုကူလူနာ292ဦးသာတွေ့ရှိထားတာပါ။ယောဂပိုးရှိသူဖြစ်သည့်ခါသူတွေနဲ့အနီးကပ်ရှိခဲ့သူတွေကိုခြေအားကောက်ပြီးတော့ထောင်းနဲ့ချီတဲ့လူတွေကိုလည်းတီးချခွဲထားခဲ့တာပါ။ဗီယက်နမ်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကကိုဗစ် -19 ကာယရောဂါဖြစ်ခင်ကာလလိုမျိုးပြန်ကောင်းလာဖို့အတွက်ဆိုရင်တော့2020ခုနှစ်မျက်ဝက်ကျော်ချိန်ထိဖြစ်အနိုင်ဦးမှာမဟုတ်သေးဘူးလို့လည်းသုံးသပ်ကြပါရစေ။စင်ကာပူနိုင်ငံမှာသတင်းမားတွေနဲ့တရားရုံးတွေကိုဝေဖန်ရေးသားတာကိုဟန်တာဖို့ချမှတ်ထားတဲ့ဥပဒေတွေကိုတီးချလွတ်လပ်တဲ့သတင်းဌာနတွေရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ကိုထိန်းချုပ်ကန့်သတ်တဲ့နေရာမှာအသုံးချနေတယ်လို့လူ့အခွင့်အရေးအုပ်စုတွေနဲ့သတင်းထောက်တွေကပြောပါရစေ။အစိုးရကဧပြီလ19ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တဲ့သတိပေးစာမှာတော့ပုဂ္ဂလိကပိုင်လွတ်လပ်တဲ့သတင်းဌာနတခုဖြစ်တဲ့ The Online Citizen ကဖော်ပြချက်တွေမှာယူနေတယ်ဆိုပြီးပြင်ဆင်ဖော်ပြဖို့ညွှန်ကြားထားတာပါ။အစိုးရပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီ Timasak Holding အကြီးအကဲဟိုချင်းနဲ့ဝန်ကြီးချုပ်လီရှောင်လွန်းရဲ့ဇနီးတို့ရဲ့လာစာတွေကိုအဲ့ဒီသတင်းစာကဖော်ပြခဲ့တာပါ။အဲ့ဒီဖော်ပြချက်တွေမှန်ကန်မှုမရှိဘူးဆိုပြီးတော့ online သတင်းမှာကောက်ွယ်ထိန်းချုပ်ရေးဆရာဥပဒေ POFMA ပါပြတာချက်အရာပြင်ဆင်ချက်ထုတ်ပြန်ပေးဖို့စင်ကာပူအစိုးရကတတိပေးစာပေးပို့ခဲ့တာပါ။ဒီလိုတတိပေးစာအတိုင်းလိုက်နာဆောင်ဖို့ပြင်ခွက်တဲ့ဆိုရင်တော့အော်တိုဘာလကအတည်ပြုထားတဲ့ POFMA ဥပဒေအရဓာတ်ငွေအမေရိကန်ဒေါ်လာ14,000ဖြစ်စေ1,000တနစ်ဖြစ်စေကြာခံရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအမိန့်ကိုအယူခံခွင့်ရှိသလိုတရားရုံးမှာခုခံခြေပါခွင့်ရှိတာလည်းဖြစ်ပါတယ်။ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ COVID-19 ကာယရောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်
။ရန်ကုန်မြို့အပါဝင်နေရာတော်များများမှာလူစုလူဝေးနဲ့တွာလာမှုတွေပြန်လုံလာကြတဲ့အခြေအနေပေါ်ကျန်းမာရေးဝန်ထမ်းတွေရဲ့စိုးရိမ်ချက်ကိုပြောပြမှာပါ။ COVID-19 ရောဂါပိုးပြန့်ပွားမှုတားဆီးရေးအတွက်မြန်မာနိုင်ငံမှာလူစုလူဝေးနဲ့တွာလာကန့်သတ်မှုတွေပိုးမေလ15ရက်နေ့အထိတိုးမြှင့်ထားပေမဲ့အခုမေလ3မှာလူအများအပြားက ပုံမှန်လိုပြန်လည်သွားလာနေမှုတွေရှိလာတာကြောင့်ယောဂကာကွယ်ရေးအတွက်ပေါ်ပေါ်စားကြဖို့ကျန်းမာရေးဝန်ထမ်းတွေကတတိပေးလာတာပါကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့နဲ့ထုတ်ပြန်ချက်တွေအရပြည်တွင်းမှာတခွဲတီပြူလူနာပေါင်း162ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂဘူးကင်းစင်လာသူ49ဦးအထိရှိထားပြီးဖြစ်ပါတယ်ကိုဗစ်ယောဂကူးစက်မှုကိုအတိုင်းအတာတစ်ခုအထိကာကွယ်ထိန်းချုပ်နိုင်ပြီဖြစ်ပေမဲ့လူလူချားမှာဒီယောဂကူးစက်မှုကဆက်ပြီးရှိနေသေးတယ်လို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာကိုဗစ်ယောဂဘူးကူးစက်မှုကိုမတ်လကုန်လောက်မှာပထမဆုံးတက်ခွဲအတည်ပြုနိုင်ခဲ့ပြီးဧပြီလဒုတိယပတ်နဲ့တတိယပတ်လောက်မှာတက်ခွဲအတည်ပြုလူနာအများဆုံးတွေ့ရှိခဲ့ပြီးတဲ့နောက်ဧပြီလကုန်ပိုင်းလောက်ကစပြီးလူနာသစ်တွေ့ရှိမှုလျော့နည်းလာပါတယ်။အဲ့ဒီလိုတခွဲအတီပြူလူနာယုံနေလာတာနဲ့အမျှတကြံကာလအလွန်မှာတော့မလိုအပ်ပဲအပြင်းမထွက်ရဆိုတဲ့ကန့်သတ်မှုကိုလိုက်နာသူနေလာတယ်လို့ရွှေပြည်သားဖျားနာကူအခမဲ့စေကံကဒေါက်တာတင့်လွင်က FOE ကိုပြောပါတယ်
မောက်ဆက်ရမယ်လက်ကိုမကြခဏဆက်ပြနေစီရမယ်လက်ကိုဆက်ပြနေစီဦးစဉ်ပြီးဟန်ကျင်နေစီရမယ်အဓိကကူးစက်မှုဒီတုံးနဲ့တူဖြစ်ပြမှုလူစုလူမျိုးဆိုတော့ပူလမ်းပေါ်လူရောက်လာတဲ့အခါကျွန်တော်လည်းမြင်နေရတယ်ချိုးလက်ပိတ်ဆိုင်တွေခွင့်ကြပြီးလမ်းပေါ်မှာစီဝေးသွားနေကြတော့မယ်မောက်ဆက်တာတွေတော်တော်နေလာပြီဆိုတော့ဝင်းနက်အပြင်ကြနေတယ်ဒါကြီးပြတော့ပြီးမယ်လည်းပြောလို့မရသေးဘူးခမာနဲ့တဝမ်းမှလည်းကြည့်စီရတက်နေရုံပဲဒီဆုံးလုံးငင်ဖြစ်နေရုံပဲချုံညာမှာမြင်နေချုံညာမှာဆက်ပြီးဖြစ်နေရုံပဲဆိုတော့ညာနဲ့ပတ်သက်ရင်ကျွန်တော်တို့ကကပောင်လေးကြည့်ဖို့လိုတယ်မြန်မာလေးကြည့်ဖို့လိုတယ
်ကိုဗစ်ရောဂါဖြစ်ပွားနှုန်းတက်နေတဲ့နိုင်ငံတွေကစင်ကာပူဂျပန်နဲ့တောင်ကိုရီးယားမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအပါအဝင်ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသားတွေလည်းအခုရက်ပိုင်းထဲမှာပြန်လည်ရောက်ရှိနေကြပါပြီအဲ့ဒါအပြင်အရင်ကပိတ်ထားခဲ့တဲ့စိတ်ယုံတဲ့လုပ်ငန်းတချို့လည်းပြန်ဖွင့်ခြင်းရောက်လာပြီးဖြစ်လို့ယောဂကူးစက်မှုနှုန်းကများပြားလာနိုင်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာကျန်းမာရေးဝန်ထမ်းအားနည်းနေချိန်ဒီယောဂအစုလိုက်ပြုံလိုက်တာဖြစ်လာခြင်းအနေနဲ့များနိုင်လို့တိုင်းနိုင်ရမယ့်အချက်တွေကိုတတိကျကျဆောင်ရွက်ပေးဖို့ကိုလည်းအထွေထွေယောဂကူးဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုပြောပါတယ်။
လိုက်နာမှာလေကျွန်တော်ကဒီကုသမှုကဆရာဝန်တွေပေါ်မှာကျွန်တော်တို့ဘတရက်ဝင်တော့ဝင်ဖို့ short ချပြီးတော့ဖြစ်ပါမှာဒီအကြောင်းအကြောင်းကြောင့်ကျွန်တော်ကဒီလူသားချင်းရဲ့အကန့်အသတ်တွေကြောင့်ကျွန်တော်တို့မှအားနည်းနေတဲ့အခါမှာအကြေအစုလိုက်ပုံလိုက်တာဖြစ်လာခဲ့မယ်ဆိုရင်ကျွန်တော်တို့ကမစင်စားရဲတော့အောင်ဒါအရေးရှိပါပဲဒါကြောင့်မို့ကျွန်တော်ကတော့ဒီတူးချင်းစီအတိကအင်မတန်မှအရေးကြီးဆိုဒီလူကျမ်းမာရေးပိုင်းကိုဒီထက်ဒီထက်ပို့ပြီးတော့ဟိုသက်ဆိုင်ရာဝန်ကြီးဌာနနဲ့ထက်လုပ်နေပါတယ်ပို့ပြီးတော့အားပေးရမှာပေါ့နော်ဒါမှလည်းကျွန်တော်တို့ကဒီဖေးရုံကိုရောက်တဲ့နှုံတွေဖြစ်ပေါ်တဲ့နှုံတွေကြာမှာဖြစ်ပါမယ
်ကျန်နိုင်တဲ့များကိုရဲ့အိမ်တွင်းမှာသာနေထိုင်ပြီးတအုံးနဲ့တအုံးခောက်ခွာနေဖို့လက်ကိုမကြခဏဆေးပေးဖို့အပါအဝင်ဖြားနာချောင်းဆူလိုက်ရင်နီးစပ်ရာကျန်းမာရေးဌာနတွေမှာပြသပြီးလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါဒီလိုလိုက်နာနိုင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိနိုင်တယ်လို့ဒေါက်တာတင့်လွင်ကပြောထားပါတယ်
ဒီကတော့ဒီချိန်မှာတော့ကျန်းမာရေးသတိပေးချက်တွေကိုလိုက်လာတာတော့ကိုကိုအတွက်ကောသူများအတွက်ကောဟိုအနေအချင်းဆုံးနဲ့ဆောင်ပြောင်းနိုင်တယ်လို့ထင်တယ်။ကျန်းမာရေးဝန်ထမ်းတွေလည်းတစ်ဖက်တစ်လမ်းအကူအညီရောက်တာပေါ့နော်။မဟုတ်ရင်ဘယ်လိုပဲဝင်တော့ဝင်ဖို့ရကျန်းမာရေးပြဿနာအများကြီးဖြစ်လာရင်ကျွန်တော်တို့အဲ့ပေါ်မှာဆက်ပြီးတော့ဆက်ရမယ်ဒီလူရင်းအားတွေငွေကြေးကုန်ကြမှုတွေ quarantine ရဲ့ကုန်ကြစည်းတွေစီးပွားကုန်ကြစည်းတွေအများကြီးဖြစ်လာအောင်ပါဟု
တ်။ပြည်ရင်းကကိုဗစ်ရောဂါတခွဲတီးပြူလူနာတွေရဲ့58ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြပဲ virus ပိုးရှိထားသူတွေပဲဖြစ်ပါတယ်။အဲ့ဒီလိုယောဂဘူးရှိနေတာကိုမသိလို့ဆေးရုံစည်းကမ်းတွေကိုရောက်လာသူတွေလည်းရှိနိုင်ပြီးသူတို့ကိုစောင့်ကြည့်နေတန်တရားလူနာအဖြစ်တခွဲစစ်ဆေးနိုင်မှုမလုပ်နိုင်သေးတာကြောင့်အခုချိန်မှာတခွဲတီပြူလူနာတွေတွေ့ရှိတာနေပါတာလည်းဖြစ်နိုင်တယ်လို့ကျန်းမာရေးဌာနကခန့်မှန်းထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်ရှင်။
မြန်မာနိုင်ငံတွင် COVID-19 ရောဂါပိုးဓာတ်ခွဲရလက်အဖြစ်အများဆုံးရှိနေတဲ့အင်းစိန်မြို့နယ်မှာကျန်းမာရေးစစ်တမ်းကောက်ယူနေတဲ့အခြေအနေကိုပြောပြပေးပါမယ်။ကျမအင်တနာထွန်းပါမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိမရှိတက်ခွဲဆန်းသက်ပြီးရောဂါပိုးရှိကြောင်းအဖြေထွက်သူအရေအတွက်ကဒီကနေ့မွန်းလွဲပိုင်းအထိစုစုပေါင်းက162ဦးရှိနေပြီးတော့အဲ့ဒီစီးရင်အရရန်ကုန်တိုင်းမှာတင်ရောဂါပိုးတွေ့ရှိသူ126ဦးရှိနေပါတယ်။အဲ့ဒီထဲကမှအင်းစိန်မြို့နယ်က29ဦးနဲ့အများဆုံးဖြစ်ပါတယ်။ဒီအတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အထူးစီမံချက်အနေနဲ့အင်းစိန်မြို့နယ်အတွင်းတအိမ်တဆင်ကျန်းမာရေးစစ်တမ်းကောက်ယူနေတာဖြစ်ပါတယ်။လူဦးရေ5000လောက်ရှိတဲ့အင်းစိန်မြို့နယ်မှာအခုလိုကျန်းမာရေးစစ်တမ်းကောက်ယူတာနဲ့တပြိုင်တည်းဖြားနာကုသမှုတွေကိုပါဆက်လုပ်သွားမယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်က VOE ကိုပြောပါရစေ
။အစီအစဉ်တဲ့အခါမှာကျန်းမာရေးဝန်ထမ်း200လောက်ပါတယ်ကျွန်တော်တို့ဒီ volunteer ဘက်က400လောက်ပါတာပေါ့နော်။အဲ့တော့တပွဲကိုအပွဲ200ဖွဲ့လိုက်တယ်ဖွဲ့ပေါင်းအပွဲ200တပွဲကို3ရောင်ထုံတယ်ပေါ့နော်။ဒီသူအပိုင်လိုက်လမ်းလိုက်ကိုတာဝန်ယူပြီးတော့ကျမရေးစတန်လိုက်ကောက်ကြတာပေါ့နော်အဲကိုကူချင်းအမြင့်နေတဲ့သူမှန်တယ်ရှိတယ်ဆိုလို့ရှိရင်ဒါတွေကိုရိုးရိုးပို့ပူရယ်ဆိုရင်တော့အဖြေပါကွင်းလေးလောက်ကိုပို့တော့ပို့ဆက်ပြောင်းပြီးတော့ကုသမှုလုပ်မယ်အဲခုနလိုပေါ့နှစ်ချက်လောက်ဖြစ်တယ်เนาะဟိုတွေ့တယ်ဆိုရှင်တော့ရေးပေါ်အချင်းနေဆိုရင်တော့
အဲစစ်ဆင်ဆေးရုံကြီးကိုလွှဲပြီးတော့ကုသဆစ်ဆင်မှုရေးရှုံးနေပေါ့နော်ကျန်းမာရေးစစ်တမ်းကောက်ယူတာကနေဖီဗာကလင်းနစ်တွေကိုပို့ရတဲ့သူတွေရှိတယ်လို့အင်းစိန်ဆေးရုံကြီးကိုပို့ရမယ်သူတွေလည်းရှိနေပါတယ်စည်ရင်အတိအကျကိုတော့မသိရသေးပါဘူး
ကိုဗစ်-19ကာလမှာတာမန်ထမ်းလာတာတွေကိုကုသပေးနိုင်ဖို့အတွက်ကွန်မြူနတီဖီဗာကလင်းနစ်တွေကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကကိုပူချိန်မြင့်လာလို့ခြောက်ဆုံးနှာချီတာလောက်နဲ့ဆေးခန်းကိုမလာကြတဲ့အတွက်ရောဂါပိုးတွေ့ရှိမှုများတဲ့အင်းစိန်မျိုးနဲ့မှာတအိမ်တစ်စင်ကျန်းမာရေးစစ်တမ်းကောက်ယူနေတာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နော်လှလှဆိုးကခုလိုပြောပါတယ်။အ ก็เกิดการที่มาสิ่งนี้เอ๊ะอย่างนี้ก็เชื่อคันนี้เลยเป็นสิ่งนี้สิ่งเออคือว่าเราหลานเรียนที่นี่เลยหัวช้าช้าร้านหัวร้านสิ่งนู้นเราตัวหาตัวอันนี้ก็ที่นี่เราเปล่าเดินทางเรียนที่นี่สิ่งเดียวที่เราเองได้ยาวเชื่อคันนี้ตัวว่า
เอซิ่งยูเนียพิวากลินิตริมามิลังอาเยนิติลายาปิอาตาเรลูนาสุสุบังว่ากูอยากเจอชีวิตหรอเจ้าก็ปวดด้วยสิแค่ตัวงาอูชิบาร์เลยจะมาอีเนอักษาวันจีทานายะทูซิมันชนะเอเนียยาสุดแดงกับดามิโอและตลอดมาโรดชามยูเนริมาลูกไม่ใช่ตัวเขาทว่าแม้คุณลงมีเรื่องที่ยังหูจีบีสั่งลูกเต็มลูกเต็มซึ่งเราส่งเพียรตัวแม่ลูกเชียงกงได้ลูกมุ่ยวันจีอุ้มนายเงี้ยเลี้ยฟิโยอีกอบเยาว์เลย และตลอดเช่นชีเจ้าก็ปูชิมชีจะคุยสัมภาษณ์คดีสุสุบังอ่ะกูทำอย่างชีเนี่ยบีลูจะมาอยู่ในอังกฤษวันจีธนาก็ทุกเดือนทวารเลยและชีนี่มาในงานมากูเป็นนายจริงเจ้าก็ดูสิยาดูสุสุบังอ่ะแต่ยาชักเสร็จอูชิเนี่ยบีแต่สองดูชาวเนี่ยเป็นเลยตัดตาลาดูลิซกูอูชิเนี่ยบ้าเลยจะมาอินเตอร์เน็ตมาเชียงกงมีวันนี้ตัดเดียนไปปูรับจะไป
เดียวในงานเนี่ยเปลี่ยนเวลาจะได้รักษาจีเนตุนจิตาเขียนดูเนี่ยพัฒน์ลูกจะมาอยู่สัญญาส่งชีมูเรบลูกจีนเส้นส่งเงินในทะเลสุราเปียวเปียบ้างไหมจะนอนตั้งไหนบ้างรักษาจีเนตุนมาเดียวในงานเนี่ยเปลี่ยนเวลาจะได้ดูเรื่องคุยกับแฟนดูมามีอะไรจะเล่าจังที่ได้เขียนดูเนี่ยเลชิกูเซนเนี่ยกูเป็นนายดีกายโยกันในพัฒน์วิสุยมูเรชินีจับบ้านเลยรักษาจีเนตุนที่ได้เขียนดูเรื่องนี้ฮะส่วนนี้จะมีจะเชื่อใจบีทั้งมาอยู่เดียวในงานมาบ้างตัวย မနေ့ကလည်းတရုတ်နိုင်ငံကနေကုန်တင်ကားတွေနဲ့ခိုင်မြောက်ပိုင်းကိုပြန်လာကြတဲ့သူတွေ400ကျော်လောက်ဟာကျောက်တော်မြို့နယ်မဟာမရမုန်နီဖျားမှာညအိတ်တော့ကြတယ်လို့ကျောက်တော်ဒေသခံတဦးကပြောပါတယ
်မနေ့ကညနေ 9:00 ပောင်းဝင်းကျလောက်မှာတရုတ်ကလာတဲ့ကား4စီးပေါ့နော်အဲ့ဒါမှာဟိုကုန်ကားတွေပါတယ်အများစုကကုန်ကားဟိုနောက်လူစီးကား3စီးပါတယ်ကျန်တိုင်းအောင်ကား3စီးပါတယ်အဲ့ဒါမှာလိုးရဲကတော့ကျွန်တော်တို့ပြောတင်ကြတာက400ကျော်လို့ပြောတင်ကြတယ်ပေါ့အဲ့400ကျော်မှာသူတို့ကဟိုတခြားရခိုင်ပြည်နယ်ဒီအန်တို့အန်ရဲ့မြေပုံရဲ့မင်းပြရဲ့ပြီးလို့ရှိရင်မြောက်ဦးအားမှနေပြီးတော့သူတို့ကဒေသအသီးသီးမှလူတွေကိုဆက်ကဆက်ကခြားပြီးတော့လာတယ်ပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ကြောက်တော့ကိုမဟာမြေမူနီဖရာကိုကြာတော့ညနေ 9:00 ကျော်လောက်ကိုရောက်တယ်အားမှသူတို့က 6:00 ဆိုလို့ရှိရင်မဟာဘုံနီမှာပဲသူတို့အိုက်ကြတယ်
နိုင်ငံခြားနဲ့ပြန်လာတဲ့သူတွေကိုစိုးရအနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအားနည်းနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်။ကျွန်တော်တို့ကတော့စိုးရိမ်တာကတော့အများကြီးပဲဆိုကျွန်တော်တို့ဒီကျွန်တော်တို့ဒေသကိုအစိုးရအဖွဲ့ကဘာမှဒီစောင့်ရှောက်ပေးတာလည်းဘာမှမရှိဘူးအကူအညီအထောက်ပံ့ပေးတာလည်းဘာမှမရှိဘူး။ကျန်းမာရေးဌာနကလည်းဟိုလိုအပ်သလောက်ကိုဘာမှဟိုလိုက်လို့ပေးတာပါသူချီဘူး။
ကျောင်းနိုင်ငံကပြန်ဝင်လာသူတွေဟာသူတို့နေထိုင်ခဲ့တဲ့နေရာမှာကွာရန်တင်း21ရက်ဝင်ပြီးသားထောက်ခံစာတွေနဲ့လာကြသူတွေဖြစ်တယ်လို့ပြန်လာကြသူတွေရဲ့သက်ဆိုင်ရာမြို့နယ်ခြေရွာတွေမှာစောင့်ကြည့်တာတွေရှိပြီးလူကြီးအပြင်900ကျော်လောက်ရှိနေပြီလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးအဝန်ကြီးဘုံမုံကြီးမင်းတန်းကပြောပါတယ
်မိုင်းလာပဲမှာကြံခုတ်ပြီးရလာတာတော့ကျော်သားတွေပဲအဲဒီတိုးပြီးမှစတဲ့မှာသူတို့လုံးလုံးသွားလုပ်တာလေကြံတော့ခုတ်ကြတယ်သူတို့ပြောတာတော့ဖျက်ဆိုင်တဲ့ကြံခုတ်နေတာလို့ပြောတာနေမပို့ဘူးသူတို့ရွာလိုက်ကွာရန်တင်းကိုရှိတယ်အဲဒီရွာလိုက်ကွာရန်တင်းမှာထားတယ်သူတို့ကဟိုမှာလဲ quality 21ရက်ဝင်ပြီးပါတယ်သက်ဆိုင်ရာနေရာမှာသက်ဆိုင်ရာအဲ့ဒီ line မိုင်းလာမှာသူတို့ဒီက quality 21ရက်ထားပြီးမှထောက်တန်းလာအေးကြီးပြန်ထွက်လိုက်တယ်အဲ့တော့သူတို့က quality ဝင်ပြီးသားဒါပေမဲ့အဲ့ဒီသက်ဆိုင်ရာရွာမှာပြန်ပြီးတော့ quality ပြန်လုပ်အဲ့လိုမျိုးလူကြီးကတော့400ကျော်လဲပါတယ်900ကျော်လဲပါတယ်တစ်ပတ်ကျော်ဝင်တော့လာနေတယ်တက်တိုက်လာတော့လာလာတော့900လောက်ရှိသွားပြီ
နိုင်ငံခြားကနေပြန်လာသူတွေနဲ့ပတ်သက်ပြီးမြို့နေတိုင်းကိုစောင့်ကြည့်မှုပြေဝါပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းတွေမလုံလောက်ပေမဲ့တက်နိုင်တဲ့လောက်လုပ်ပေးနေတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ကျွန်တော်ကမြို့နယ်ဒီမှာလာလို့ရှိရင်တော့ဘယ်နိုင်ငံပဲလာလာပေါ့ဘယ်နိုင်ငံဆိုတော့ပြည်ဥပြည်လို့ပါလို့နိုင်ငံသားလာရင်တော့သိကြတယ်ကွာတေးဦးရတယ်နော် ကွာတင်းဝင်ရတယ်ပြီးလို့ရှိရင်အခုကျွန်တော်တို့ဒီပေါ်ပါပြည်ထဲမှာတော့မှာရန်ကုန်မြို့မှာမြို့နယ်50မြို့နယ်ရှိတယ်ဒါပေမဲ့လည်းအဲ့မှာကုသမှုရှိနေတဲ့မြို့နယ်တွေကပြန်လာတယ်ဆိုလို့ရှိရင်ဒါထွေးဦးရဲ့အစီအစဉ်နဲ့သူတို့ကွာတင်းထားတယ်ဟုတ်လားပတ်သက်လက်ဒီကွာတင်းထားတယ်အဲ့တော့အဲ့ဒီနေရာမှာကျွန်တော်ကကျမိုက်သားတမှုဘာလို့ပြည်လဲဆိုပတ်သက်လက်ဒီကွာတင်းဆိုတော့ကျွန်တော် နေရာပေါ်အများကြီးပဲဒီလားတမျိုးမျိုးနဲ့တိုင်းမှာသူတို့ကြောင့်မှာကျတော့မှအဲ့လောက်အဲတမိုင်ဝင်တာမရှိဘူးကျတော့ကအသိပညာပေးတာပဲရှိတယ်
ပြန်ဝင်လာသူတွေဖက်ကလည်းသူတို့ကိုတက်ဆိုင်ရာကြေးရွာတွေမှာခွေးခြားဆက်ဆံမှုတွေရှိနေသလိုတက်ဆိုင်ရာတွေရဲ့ကျန်းမာရေးစောင့်ရှောက်မှုတွေမရှိဘူးလို့လည်းပြောဆိုကြပါတယ်။ရခိုင်နောက်ပိုင်းကပုံနေကျွန်းကြောက်တော်မြောက်ဦးမင်းကြီးမြေပုံဘူးတီတောင်နဲ့ရတဲတောင်စတဲ့မျိုးတွေဒီမှာအင်တာနက်လိုင်းတွေခုရှင်ထိဖြတ်တောက်ထားပါတယ်။ဒါကြောင့်လက်ရှိကူးစက်နေတဲ့ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးတင်းချဲလက်ရယူနိုင်ဖို့အားနည်းချက်ရှိတဲ့အတွက်အစိုးရအနေနဲ့အဲ့ဒီဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုတွေပိုလှုပ်ဆောင်သင့်တယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
် COVID-19 ကမ္ဘာကပ်ရောဂါအခြေအနေကြောင့်အချိန်တော်ကြာပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကိုဘလို့ပြန်ဖွင့်မလဲဆိုတာနှစ်ဖက်အာဏာပိုင်တွေညှိနှိုင်းနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါနှစ်ဖက်ဝင်ပေါက်ထွက်ပေါက်တွေပိတ်ထားရတဲ့အတွက်ညည်းပြန်မြန်မာတွေအခက်အခဲရှိသလိုထိုင်းနိုင်ငံကိုအလုပ်သွားလုပ်ကြမဲ့သူတွေလည်းအခက်ကြုံနေရပါတယ်။ထိုင်းဘက်ကရှိတဲ့ဆက်ရုံအလုပ်ယုံတွေပြန်လည်ပတ်နိုင်ဖို့နေဆက်ကိုအကန့်အသတ်နဲ့ပြန်ဖွင့်ရေးနှစ်ဖက်တိုင်ပင်ဆွေးနွေးနေကြတယ်ဆိုပြီးကရင်ပြည်နယ်မြောက်ပိုင်းရဲ့အုပ်ချုပ်ရေးမှူးဦးတည်ဆောင်က VOA ကိုပြောပါတယ်
။ဆက်ရုံအလုပ်ယုံတွေကဒါကာကွယ်ရှိလို့ဟိုပိုင်းဆင်းလို့မရတာဘူး။အဲတင်းချောက်လာနောက်ပိုင်းဒီလိုပဲဆက်ထင်းနေတယ်ဆိုရင်တော့သူကာကွယ်ချက်မထုံရတော့အဲဆက်ရုံလုံးနေတာဆိုင်းနေနေဖြစ်လာတော့မှာပေါ့အဲကြရင်ဒီညီမကျွန်တော်တို့ MOU ရက်ထားတာရှိတယ်လေကျွန်တော်ရက်ထားတဲ့ MOU ဟိုကိုကျွန်တော်တို့ပြန်ဖွင့်ဖို့ရှိတာပေါ့သင်္ကန်းညဆိုတာ6000ကျော်ပေါ့မှာ6000ကျော်ဆိုတာနှစ်ပတ်စာချုပ်ထုတ်ထားတဲ့ဟာတွေပေါ့အဲအဲ့ဒီဟာနဲ့ပတ်သက်ပြီးတော့တို့ကတော့အဲ့ဒီရက်ပိုင်းကျတော့ကျွန်တော်တို့စီကိုဝင်ဆက်ဆိုင်ဆိုင်းနေငါဝင်ပုံများတော့မှာပေါ့အကြမ်းမှုတွေဖြစ်တင်စားမှတ်နဲ့ဒီဒီဆက်စုံရှိတဲ့ဘက်ကနေစဉ်းစားထားတာပေါ့နောက်ပြီးတော့အနေချင်းပြန်လာရှိနေမှာပေါ့အဝင်နဲ့ဆက်ဆံရင်ကျွန်တော်တို့နိုင်ငံရနေပြီထိုင်းနိုင်ငံကနေပြန်လာပြီးတော့ထိုင်းနိုင်ငံနဲ့လည်းညီမနိုင်ငံပြောင်းမဲ့နိုင်ငံလာနေမှာပေါ့ရှင်းတော့အဲလုံမင်းပို့ရှင်းပြအောင်ဒါအပြစ်မှာတော့ကျွန်တော်ဘက်ကဝင်ပေါ့ဒါအပြစ်မှာတော့ကျွန်တော်ဘက်ကဝင်ပေါ့
ထိုင်းနိုင်ငံမှာလည်းယောဂါပိုးတွေးကြည့်သူတွေကတဖြည်းဖြည်းနည်းလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေပြန်ဆက်နိုင်ဖို့အတွက်အားယူနေကြတာပါဒီအတွက်အလုပ်ကိုင်အခွင့်အလမ်းကြောင့်ထိုင်းကိုထွက်လာကြသူတွေအတွက်အဆင်ပြေအောင်နှစ်ဖက်အာဏာပိုင်တွေညှိနှိုင်းပြီးလှုပ်ဆောင်နေကြတယ်လို့လည်းဦးတည်ဆောင်ကပြောပါတယ်
အဲလောလောဆယ်တော်မှဟိုတကားဖွင့်နေဆိုတာချက်ကျွန်တော်ကထိန်းထားပြီးတော့အလုပ်ကိုင်ခွင့်လန်းအောင်စတော့တာဦးမှာတော့ဖြစ်တဲ့အတွက်ဒီအလုပ်သမားတွေပြန်လာနဲ့လုပ်ငန်းခွင့်ပြန်ဝင်တဲ့အပိုင်းကိုအရင်စဉ်းစားတာဦးမှာ
ဟုတ်တယ်ဟုတ်တယ
်ကျန်တာကတော့နည်းနည်းလေးပို့ထိန်းနိုင်တော့ border pass စနဲ့တချင်းချင်းသွားမအောင်ပါပြန်သွားမယ်ရှင်လေးဒါကတော့နှစ်ဖက်နှစ်နိုင်ငံပြန်ကြည့်အောင်မို့လားကြတော့တစ်ဖက်တည်းကြည့်လို့လို့မရဘူးနှစ်ဖက်လုံးထိန်းနိုင်ပြီဆိုရင်တော့အားလုံးညှိနှိုင်းနေတဲ့ဟာဖြစ်လာမှာပေါ့
ထိုင်းနိုင်ငံမှာမြန်မာလူတမာသုံးသပ်တဲ့မနေ့အလုပ်လုပ်ကြနေကြတာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးအလုပ်လက်မဲ့ဖြစ်သူကသင်္ကန်းလောက်ရှိနေတာပါကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုတိုက်ခိုက်ရေးအတွက်အစီအမံတွေချလုပ်ဆောင်လာပေမဲ့ပွင့်လင်းမြင့်တာမှုပိုရှိအောင်လုပ်ဖို့လိုအပ်နေတယ်ဆိုတဲ့သုံးသပ်ချက်တွေအကြောင်းပြောပြပေးသွားမှာပါ NLD အစိုးရလက်ထက်မှာငွေကြေးခွာချမှုတွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့မြန်မာနိုင်ငံတွင်ငွေကြေးခွာချတဲ့လုပ်ငန်းတွေကပုံစံမျိုးစုံနဲ့ရှိနေသေးတယ်လို့လေ့လာသုံးသပ်သူတွေကထောက်ပြနေကြပါတယ်နိုင်ငံတွင်းငွေကြေးခွာချမှုနဲ့အကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေကိုအပြည့်အစုံတိုက်ဖြတ်သွားမယ်လို့အာဏာရ NLD အစိုးရဘက်ကတော့ပြောဆိုထားပါတယ်။ပြည်ပြင်ပြောင်းလဲရေးအတွက် NLD အစိုးရပြင်ဆင်ထားတဲ့လုပ်ငန်းစဉ်တွေထဲမှာဒီလုပ်ငန်းစဉ်တစ်ခုလည်းပါဝင်ပြီးအကောင့်ထည့်ဖော်မှုဘိုင်းကတော့အားရကျေနပ်စရာမရှိသေးဘူးလို့ NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းရေးမှူးလုပ်ခဲ့တဲ့စီးပွားရေးပညာရှင်ဦးမိန့်ခင်ကပြောပါတယ်
။ဒီငွေကြေးခွာချမှုတိုက်ဖြတ်ကြီးပေါ့နော်။အဲ့ဒါမအားနိုင်ကြအကြောင်းရှိတယ်။
နိုင်ငံစုအနေနဲ့တော့ဒါကိုကျန်ရှင်းပြတာမျိုးဟိုအထုနေကြတယ်ပို့ပြီးတော့ပြည်တာနေတော့ဟိုကပါဆက်လုပ်မယ်ဆိုတာတွေကိုအဝင်ပနိုင်ငံတကာနဲ့အများကြီးအောင်ရှင်းပြတာမျိုးဒါတွေတော့လုပ်တယ်ဆိုဒါတွေကဟိုတော့ဒီလိုဖြစ်နေချက်ဒီအခုကူကိုဗစ်ကာလတွင်ဒီမှာဒီယောဂကယောဂရဲ့နောက်ပိုင်းအလုံးမှာကမ္ဘာကြီးကအများကြီးကျောင်းတော်မူရှိတယ်။အဲလိုအများကြီးကျောင်းတော်ရဲ့အခြေအနေမှာကိုယ်ကလက်ရှိကိုဘယ်လိုပို့တော်ကျွန်တော်ကဒီစက်ရအောင်ပဲ
။ဥရောပကော်မရှင်ရဲ့ငွေကြေးခွာချမှုနဲ့ပတ်သက်ပြီးအနည်းငယ်စောင့်ကြည့်ရမယ့်နိုင်ငံစည်းရင်းကိုလာမယ့်တာတာရင်းနေမှာထုတ်ပြန်သွားဖို့ရှိပါတယ်။မြန်မာနိုင်ငံအပေါင်းနိုင်ငံ22နိုင်ငံပါဝင်ထည့်သွင်းထားတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြနေကြပါတယ်။ဒီလိုနာမည်ပြက်စည်းရင်းတဲ့ပါတဲ့နိုင်ငံတွေစီးပွားရေးကုမ္ပဏီတွေအနေနဲ့ဥရောပသမဂ္ဂကပေးအပ်မဲ့ရန်မုံငွေထောက်ပံ့ခြင်းအစ်စ်တွေကိုရယူနိုင်တော့မှာမဟုတ်ပါဘူး။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကတော့မြန်မာနိုင်ငံအနေနဲ့အရင်ဆုံးကထပ်ပေါ်ပြီးငွေကြေးခွာချမှုပိုင်းကိုစ조사ကာကွယ်တားဆီးနေတာကြောင့်ဒီစီးရင်နဲ့ပါဝင်ဖို့မရှိဘူးလို့သူကသူ့အမည်ကိုပြောဆိုသွားပါတယ
်။ဒီကြောင့်ဘူရီကောချမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံရဲ့အကောင့်တန်းတာအကောင့်တွေပုံမှုအပေါ်မှာတော့ကျွန်တော်တမ်းများမရှိဘူး။လုံတာတွေကချိုးလဲတော်လေးလုတ်ပြီးနေပြီ။ချိုးလဲဆက်လုံနေသေးပေါ့။အဲ့လိုမြင်တဲ့အတွက်ကြောင့်မလို့ဒါဒီ technically ပေါ့နော်ကျွန်တော်တို့ဒီနိုင်ငံလက်ပါဆောင်ရွက်မှုကတော့ဘာမှတော့တမ်းများပြည့်ပွဲမရှိဘူး။ကျွန်တော်တို့လုပ်စရာအကြောင်းလည်းမရှိဘူးလို့ကျွန်တော်ဟိုမြင်တာပေါ့နော်။အနောက်ကဒုတိယချက်ကတော့ EU ဘက်ကလည်းဒါနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ကြေညာတာကျွန်တော်မတွေ့သေးပါဘူး။ဒါသူတို့အပြင်အရေးတုံ့ပြန်ချက်တွေနဲ့ဟိုပြဋ္ဌာန်းတာရှိတဲ့အတွက်ကြောင့်မလို့ဒါလည်းကျွန်တော်မဖြစ်နိုင်ဘူးလို့ပဲကျွန်တော်ကဟိုတုံ့ပြန်ပါတယ်
။ပြီးခဲ့တဲ့2019အောက်တိုဘာလကဒုတိယသမ္မတဦးမြင့်စွေဦးဆောင်ပြီးငွေကြေးခွာချမှုနဲ့အကြမ်းဖက်မှုတွေကိုငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးဦးဆောင်ကော်မတီကိုဖွဲ့စည်းခဲ့သလိုငွေကြေးခွာချမှုနဲ့အကြမ်းဖက်မှုတွေကိုငွေကြေးထောက်ပံ့မှုမရှိအောင်ဆောင်ရွက်နိုင်ဖို့ပုတ်ကလိကကဏ္ဍတွေကအသင်းအဖွဲ့၅ခုနဲ့ပူးပေါင်းကဒီအပိုင်းကိုအသေးချာပြင်ဆင်လှုပ်ဆောင်နေတာတွေရှိရဲလို့ဦးအောင်နိုင်ဦးကပြောပါတယ်။တရားမဝင်မှုရေးစေးကုံတွယ်မှုနဲ့လူကုန်ကူးမှုဗဟိုသမားလို့ဖြစ်နေတဲ့ရွှေတိကံဒေသတွင်းမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံတွင်းမှာတရားမဝင်ကြောက်စိမ့်တူဖို့မှုထုတ်လုပ်မှုလက်နက်မှောင်ခိုကူးမှုတစ်ခိုးထုတ်မှုတွေကမြန်မာနိုင်ငံတွင်းမှာရှိနေတဲ့ငွေဖြူငွေမဲခွာချတဲ့ပြဿနာပေါင်းများများစွာကိုဖြစ်စေတယ်လို့ပြင်သစ်နိုင်ငံမှာအခြေစိုက်တဲ့နိုင်ငံတကာအစိုးရအဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ FATF အဖွဲ့ရဲ့2018ခုနှစ်ထုတ်ပြန်ချက်ကဖော်ပြထားပါတယ်။နောက်ပြီးနေဆက်ဖြတ်ကျော်ရာသွေးမှုအကြီးအကျယ်ကျူးလွန်နေတဲ့အဖွဲ့တွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားဆက်နွယ်မှုရှိတယ်ဆိုတာကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်။
COVID-19 ကာယရောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာအသက်ရှူဆက်တွေအကြီးအကျယ်လိုအပ်နေပါတယ်။ဒါကြောင့်ဈေးနှုန်းသက်သာပြီးအရင်သေးကောင်းမွန်တဲ့အသက်ရှူဆက်တွေကို London Imperial College ကဆရာဝန်နဲ့ engineer တွေပေါင်းပြီးတော့ထုတ်လုပ်လိုက်တဲ့အကြောင်း Henry Rickwell ရဲ့သတင်းလွှာကိုပြောပြပေးခြင်းပါတယ်။ကျွန်တော်ဂျန်နိုင်ပါ။အခြေခံကြကြစဉ်းစားပြီးထုတ်လုပ်ထားတဲ့ Genvan လို့ခေါ်တဲ့အသက်ရှူဆက်ကိုကျန်းမာရေးစနစ်ဉဏ်ဖြင့်နဲ့ဖွံ့ဖြိုးတဲ့နိုင်ငံလေးပါဝင်ကမ္ဘာဘယ်နေရာမှာမဆိုဈေးသက်သာစွာနဲ့လုပ်နိုင်တယ်လို့ဒီဆက်ဒီဆောင်ရေးစီမံရေးကိုဦးဆောင်သူဒေါက်တာဂျိုးဆပ်ရှော့တ်ကပြောပါတယ
် Dubai knowing the way that the gas behaves under pressure
ခရီးသွားလိုက်တဲ့ကအောက်ဆီဂျင်ရဲ့လှုပ်ဆောင်မှုတန်ခိုးကအဆူရှင်ကိုဖြတ်ပြီးဘယ်လိုစစ်ဆင်သွားရဲဆိုတာကိုသိထားရင်ဆုတ်သွေးတဲ့အပိုင်းတွေမလိုပဲအောက်ဆီဂျင်ရဲ့စစ်ဆင်မှုနဲ့ထိအားကိုကိုလိုလိုထိန်းချုပ်နိုင်မဲ့စနစ်တစ်ခုအတွက်ကိုလိုအပ်တဲ့အစိပ်ပိုင်းတွေကိုရွေးချယ်နိုင်ပါတယ်
အသက်ရှူဇက်တီရဲ့ရှုပ်ထွေးတဲ့အစိပ်ပိုင်းတွေကဒေါ်လာတောင်းနဲ့ချီကုန်ကြစည်းနိုင်ပါတယ်ဂျန်ဗန်ဆက်တီဟာလွယ်တကူရနိုင်တဲ့ပစ္စည်းတွေကိုသုံးထားကြောင်းဆက်ကိုပူးတွဲတီထွင်တဲ့ London Royal Brompton ဆေးရုံကကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေကိုလက်တွေ့ကူးစက်ပေးနေတဲ့ဒေါက်တာဂျေကော့မတိုင်းဆစ်လီကပြောပါတယ်
ကျွန်တော်ကပီချင်းဝင်းအက်ဇစ်တင်းဗန်ဆေးဒီဇိုင်းစ်ဖော်ပါ
ကျွန်တော်တို့ကလက်ရှိတုံးနေတဲ့ဆက်တွေကိုပြန်ထုတ်ဖို့လုပ်နေတာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီဆက်ကတိတ်ကိုရွှေရှင်ပြီးပုံပြီးတော့လည်းတိုးချဲ့ထုတ်လုပ်သွားနိုင်တယ်ဒီအစိပ်ပိုင်းတွေကိုကမ္ဘာတစ်ဝှမ်းဘယ်နေရာကမှမဆိုလို့တကယ်ရနိုင်ပါတယ်
။ဒီထဲမှာကျမ်းမာရေးစနစ်ညံဖြစ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေလည်းပါဝင်မှာဖြစ်ပါတယ်။အာဖရိကတိုက်ကတချို့နိုင်ငံတွေဆိုရင်လူသားပေါင်းများစွာကိုကူဖို့အတွက်အသက်ရှူဆက်နည်းနည်းပဲရှိပါတယ်။ဒီဆက်ကိုဒီထွန်းတဲ့သူတွေကဗြိတိန်နဲ့အမေရိကန်နိုင်ငံအပေါ်ဝင်ဆေးရုံတွေမှာလက်တွေ့သုံးနိုင်ဖို့အတွက်အခုလမှာအတည်ပြုချက်ယူသွားမှာဖြစ်ပါတယ်။ဒီဆက်ကမကြာခင်ကထုတ်တဲ့ဆက်တွေလို့မဟုတ်ပဲအထူးကျက်မှတ်ကူးစက်ဆောင် ICU မှာလည်းသုံးနိုင်တယ်လို့ဒေါက်တာဂျိုးဆပ်ရှာဝတ်ကပြောပါတယ်
။ This is not a bridge ventilator. This is
ဒီကတော့ဒီတက်တက်တတနဲ့အရေးပေါ်အမြင်ထုတ်လိုက်တဲ့ဘေ့ချ်ဖန်တီလေးတာတော့မဟုတ်ပါဘူး။ICU ထဲမှာကိုဗစ်-19လူနာတွေကိုကုဖို့အတွက်လိုအပ်တာတွေအကုန်လုံးလုပ်နိုင်ပါတယ်။ဆေးရည်ဒီဇိုင်းပုံစံကိုလည်းအလွယ်တကူရနိုင်ပြီးကျွန်တော်တို့အနေနဲ့ကမ္ဘာပေါ်ကထွက်လို့တဲ့သူတွေနဲ့တွေ့ပြီးသူတို့ရဲ့စီနီးစီကန်းတွေနဲ့အညီလှူသွားဖို့ရှိပါတယ်။
ဒါပြင်ဒီဆက်ကိုကိုဗစ်-19ကာယောဂါကာလအလွန်အထိလဲသုံးဖို့လားလာရှိတယ်လို့ဒေါက်တာမတိုင်းစစ်လီကပြောပါတယ်။ဒီဆက်ဟာကိုရိုနာဗိုင်းရပ်စ်ဝင်နာရှင်တွေတော့မကအသက်ရှူလမ်းကြောင်းဆိုင်ရာဘယ်ဝင်နာရှင်အတွက်မဆိုတုံးနိုင်တဲ့အခြေအနေရှိတာကြောင့်သူချက်မှတ်ကူတာဆောင် ICU ကလူနာတွေအတွက်ပါပုံသွားနိုင်ပါတယ်။ကျန်ဗန်အသက်ရှူစွာပုံစံကိုသူတို့ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာလွတ်လပ်လပ်ယူနိုင်ပြီးဆိုရာတွေကျမရေးဆောင်ရှောက်မှုကုမ္ပဏီတွေအနေနဲ့သူတို့နဲ့ဆက်သွယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။ UA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်း တွေအတွက်ဆိုရင်Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA season တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကျမခွာညိုပါရှင်။ဂျာမနီတန်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကပြည်내တချို့ပါဝင်ကမ္ဘာနိုင်ငံတွေငယ်မှာကိုရိုနာဗိုင်းရပ်စ်တာစီရေပိတ်ဆို့ကန့်သတ်ချက်တွေကိုစတင်ဖြေလျှော့ပေးပြီးနဲ့အခြေအနေနဲ့အချိန်အခါကိုကြည့်ပြီးဆောင်ရွက်တဲ့နယ်ဆိုတာကိုစေဘဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေကြတဲ့အကြောင်း VOA တန်တမန်ရေးရာသတင်းတော့ဆန်ဒီစင်းရဲ့သတင်းပေးပို့ချက်ကိုပြောပြပေးခြင်းပါတယ်။ လူတွေအင်ပြင်ထွက်ပြီးဖျားကြောင်းတဲ့ဈေးဆိုင်တွေစားဆိုင်တွေနဲ့ပင်လယ်ကမ်းဆက်တွေစီမသွားခင်အခြေအနေတွေနေသားတကျဖြစ်အောင်အရင်လှုပ်ဖို့လိုကြောင်းဆေးဘဆိုင်ရာကြွမ်းကျင်သူတွေကသတိပေးနေတာပါ။ဂျာမနီမှာကိုရိုနာဗိုင်းရပ်စ်မပြတ်နှံ့အောင်ရည်ရွယ်ပြီးတလလောက်တင်းတင်းကြပ်ကြပ်သွားလာပြီးပိတ်ဆို့ထားခဲ့ရာကနေအခုတော့ခိုလုံးနဲ့ Frankfurt လိုမြို့ကြီးတွေမှာဆိုင်တချို့ပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်ပါတယ်။အမေရိကန်မှာတော့သမ္မတထရမ့်ကိုထောက်ခံသူတွေက ပြည်내အလိုက်တေးချစီချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုစတင်ပြီးပြည်내လွှတ်တော်တွေရဲ့ရှေ့မှာဆန္ဒပြနေကြပါတယ်။ဖလော်ရီဒါမှာပင်လယ်ကမ်းဆက်တချို့ကိုပြန်ဖွင့်ပေးလိုက်သလိုဂျော်ဂျီးယားပြည်내မှာလည်းအာကစားယုံတွေစပင်ဆိုင်တွေကိုဒီသတင်းပတ်နှောင့်ပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။ဂျာမနီနဲ့တောင်ကိုရီးယားဟာစမ်းသပ်မှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တဲ့ဆေးရုံတက်သူတွေရ ာပဲရောက်နေတော့ဖြစ်လို့ကန့်သတ်ချက်တွေဖြေလျှော့ပေးဖို့မတင်သေးဘူးလို့ပြောနေတဲ့သူတွေလည်းရှိပါတယ်။ဒေါက်တာဝီလျံရှက်ဖနာကဗန်ဒါဘစ်စေတက်ကတူကပါ
။ You would hope even a reduction over a 14 day
ဒီစလေးရဲ့ကန့်သတ်ကာလကုန်ဆုံးသွားရင်ကန့်သတ်မှုတွေလျှော့ချပေးဖို့ကိုမျှော်လင့်နေကြပါလိမ့်မယ်။နောက်ပြီးစေယုံတွေအနေနဲ့လည်းဒီလူနာတွေကိုပြုစုစောင့်ရှောက်ရေးမှာနိုင်နိုင်နေနေဆောင်ရွက်ပေးနိုင်ဖို့ကိုလည်းလုပ်ပေးရမှာဖြစ်ပါတယ်လို့သူကပြောပါတယ်။နယူးယောက်နဲ့အမေရိကန်ရဲ့တခြားဒေသတွေမှာတော့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးနဲ့တခြားသူတွေကိုမကူးဆက်ရေးအတွက်သုံးရမယ့်ကာကွယ်ရေးပစ္စည်းတွေမလုံမလောက်ဖြစ်နေတာကိုလည်းကျန်းမာရေးဝန်ထမ်းတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။Gavin Jimmy ga ro du tak do ba mawk ka ba
In many settings in many hospitals we've seen astoundingly
ne ya taw mya mya se yon taw mya mya ma chan ma yi win dan dwe cha ku set khan ya mu nou an aw sia kaung law aw myet de la ni da go twei ni ya ba de da ga kan so mo maung cha mu ba be chano a ni ne ga ro da ha shet sia kaung ne lo pyo a ma ba be lo du ga pyo twa da ba အတော်လာကန့်တတ်မှုပိတ်ထားတာတွေကိုဖြေလျှော့ပေးမယ့်ကိစ္စဟာအထူးသတိထားကင်တွယ်ရမယ့်ကိစ္စဖြစ်တယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကသတိပေးနေကြပါတယ်။တကယ်လို့သာကိုရိုနာဗိုင်းရပ်စ်တွေတကြော့ပြန့်နှံ့လာမယ်ဆိုရင်ဒီကန့်တတ်တားမြစ်ချက်တွေကိုပြန်ပြီးတော့ထုတ်ပြန်ရမှာဖြစ်ပါတယ်ရှင်။ကျမခွာညိုပါ
။ပါရှင်မြတ်ဖျားအခုဆက်လက်နားဆင်ကြရမယ့်မြမရေးသုံးသပ်ချက်ကတော့ကရင်ပြည်နယ်ကတရုတ်စီးပွားရေးလုပ်ငန်းတွေရဲ့အန္တရာယ်ဒုတိယပိုင်းဖြစ်ပါတယ်။ဒီကိစ္စကိုစုံစမ်းဖော်ထုတ်တင်ပြသူထဲမှာတူဦးပါဝင်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမဟောင်းပရစ်လာကလပ်နဲ့ကျွန်တော်ကြိုဆိုသာဆွေးနွေးသုံးသပ်ထားပါရစေ
။ဒုံးတွေထဲမှာကိုထက်ကဒီလိုရက်တွေဟာငင်းငင်းကြီးကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါ။ဒီတောင်းရှိသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာငင်းငင်းကြီးအတွက်လိုက်ပြောထားတာလို့ အဲ့ဒါအခုညဉ့်ညဉ့်နဲ့ဘယ်လိုဆက်စပ်လဲဆိုတာနဲ့ပြောပြပါခင်ဗျ
Well, I don't think it adds anything positive to the peace process, but the peace process is part of the problem because the peace process has concentrated almost exclusively on the
nationwide peace. ဒီနိုင်ငံလုံငန်းရှင်ကလုံခြုံရေးကိစ္စအတွက်တနိုင်ငံလုံးအပြည့်ခန့်ရစဲရေးကိုပဲအာရုံစိုက်နေလို့ပါပဲ။တက်မတော်ကလုံခြုံရေးကိုထိန်းချုပ်နေတာဖြစ်ပြီးတော့ရင်းနှံရေးလုံငန်းရှင်ရဲ့အစိတ်အပိုင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခွင့်မရအောင်ပိတ်ပင်နေတာပါ။ရက်သားစီသူတွေအနေနဲ့လည်းသူတို့ရဲ့စိုးရိမ်ကြောက်ကြမှုတွေကိုရင်းနှံရေးလုံငန်းရှင်မှာပါဝင်ဆွေးနွေးခွင့်မရကြပါဘူး။လက်နက်ကင်တွေအတွက်ပြီးသားလို့ဖြစ်နေတာပါ။တမရောအပါဝင်ပေါ့လေဒီနေ့ကိုင်းဖွဲ့ရေးကညီငယ်လုပ်ငန်းစဉ်ကိုအတုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြအောင်ချက်ထွင်နေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရေးအတွက်အလားအလာမကောင်းဘူးလို့မှတ်ယူစား
တာဒါကတော့မြန်မာနိုင်ငံညီငယ်ရေးနဲ့ပတ်သက်တဲ့ကိစ္စပေါ့ခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံကအကျိုးစီးပွားနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာလည်းကျွန်တော်နည်းနည်းသိချင်ပါတယ်2015ရုံးကတော့မြန်မာနိုင်ငံဟာပွင့်လင်းလွတ်လပ်မှုရှိရပြီဖြစ်တဲ့ရင်းနှီးမြှုပ်နှံမှုအင်မတန်ကောင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုပြီးတော့နိုင်ငံတကာအထူးစိတ်ဝင်စားခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြတော့ဟောဒီဟာစီးပွားရေးအကျိုးစီးပွားထက်မဟာဗျူဟာအကျိုးစီးပွားနဲ့များပတ်သက်ပြီးစိုးရိမ်ကင်းဖြစ်နေသလားဆိုတာသိချင်ပါတယ်ပြောပါအောင်ပရက်စတာ
။ Oh, it's not necessarily a strategic concern for the United States. It is a major concern promotion of democracy and the establishment of a stable democratic government in Myanmar. This is not going to be contributing to that. In fact, quite the opposite. It does not contribute to stability in the country.
မဟုတ်ပါဘူးဒါမဟာဗျူဟာအရစိုးရိမ်လို့မဟုတ်ပါဘူးဒီလိုပါတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ဘလို့မှအကျိုးမရှိနိုင်ပါဘူးလုံးဝဆန့်ကျင်နေပါတယ်ဒါတည်ငြိမ်မှုကိုလည်းအမပေးပါဘူးဒီမိုကရေစီကိုလည်းအထောက်အကူမဖြစ်စေပါဘူးအာဏာပြအုပ်စိုးတဲ့သူကိုပဲပုံမူဦးစားပေးအောင်လုပ်ပေးနေတဲ့သဘောဖြစ်ပါတယ်တနက်နေ့အုပ်ချုပ်တဲ့ပုံစံပေါ့ရှင်ဒါကိုအမေရိကန်ကသူ့အကျိုးစီးပွားလို့ဘလို့မှမယူဆနိုင်ပါဘူးနောက်တစ်ချက်ကလည်းတရုတ်ရာဇဝတ်ကြိုင်းတွေမြန်မာနိုင်ငံမှာတိုးပွားလာတဲ့ကိစ္စပါဒီကြိုင်းတွေကအမေရိကန်ပြည်ထောင်စုမှာလည်းရှိနေပါတယ်သူတို့ဟာနိုင်ငံတကာမှာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ငန်းတွေအများအပြားလုပ်ကိုင်နေကြတာပါဒါတွေကိုဟန့်တားဖို့ကျမတို့ဟာမြန်မာအပါအဝင်တခြားအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ
်နိုင်ငံတကာအစိုးရတွေဆူတာတဲ့တကယ်တော့ဒီကိစ္စမှာအဓိကတောင်းဆိုရတရုတ်အစိုးရမဟုတ်ဘူးလားပြည်ထောင်စုဆိုတော့တရုတ်အစိုးရအနေနဲ့ကောဒီကိစ္စကိုဝင်ရောက်ဟန့်တားဖို့တောင်းဖို့မရှိဘူးလ
ားOn the territory, Myanmar, I'm not sure they do. They should have their own police doing that, but they're not doing it.
ဒီဆိုရဟာမြန်မာဆိုရကမဖိတ်ခေါ်ပဲနဲ့မြန်မာနေပြည်မှာလှုပ်ရှားလို့မရနိုင်ပါဘူး။ရှင်ကအဲ့လိုလှုပ်ဆင်ကျင်တာမျိုးလားဆိုတာတော့ကျွန်မမသေးကြပါဘူး။ကမ္ဘောဒီးယားမှာတုန်းကတော့ဟွန်ဆန်ကတရုတ်ရဲတွေကိုခေါ်ယူနှိမ်နှင်းခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံကတော့ဒါမျိုးလှုပ်ဆင်ကျင်လိမ့်မယ်လို့မထင်ပါဘူး။သူတို့မှရဲတပ်ဖွဲ့ရှိတယ်လေ။ဒါပေမဲ့အဲ့ဒီရဲတွေကတက်မတော်လက်အောက်ခံဖြစ်နေတော့ဘာမှမလုပ်နိုင်ပါဘူး
။ဆိုတော့ဆောဒါပရစ်လာဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတွေနဲ့ညှိနှိုင်းပြီးတော့ဟန်တာဖို့စီစဉ်နေရလို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဘယ်လိုများဒီကိစ္စကိုဝင်ရောက်ဟန်တာနိုင်မလဲဆိုတာလည်းပြောပါအောင်ခင်ဗျာ
။ Well, it's difficult for us to assist in it if we're not requested, you know, if our assistance is not requested. And I don't think it has been. And furthermore, I think that it really China should
ကျမတို့အနေနဲ့ဒီကိစ္စကိုဝင်ရောက်ကူညီဖို့ခက်ခဲပါတယ်။မြန်မာနိုင်ငံဘက်ကအကူအညီမတောင်းဘဲလုပ်ပေးလို့မရပါဘူး။ဒါကြောင့်ဒီကိစ္စမှာတရုတ်ကပဲမြန်မာနိုင်ငံနဲ့ရဲတွေမဆီလွှတ်ဖက်နဲ့သူတို့တရုတ်ပြည်ထဲမှာပဲဒီကိန်းတွေကိုထိန်းကုပ်သက်ပါတယ်။ဒီကိစ္စဟာတရုတ်တို့ရဲ့ကမ္ဘာ့လမ်းစီမံကိန်းအတွက်အများကြီးထိခိုက်စေပါလိမ့်မယ်။ဒီကမ္ဘာ့လမ်းစီမံကိန်းမှာသာဒီရာဇဝတ်ကိန်းတွေဝင်နှောက်လာရင်တော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုထိခိုက်စေနိုင်ပါတယ်။ဒါကြောင့်လည်းတရုတ်အစိုးရဟာဒီလိုတွေနဲ့ပူးပေါင်းဆောင်ရွက်မယ်အစားသူတို့ကိုထိန်းချုပ်ဖို့ပြည်ထဲမှာပဲလှုပ်ဆောင်ဖို့လိုအပ်ပါတယ်
အဲ့တော့တရုတ်ကဝင်ရောက်ကူညီနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံအစိုးရကတရုတ်ရဲတွေတိုင်းပြည်တွေကိုဝင်လာမှာတိုက်မှာမဟုတ်ဘူးဆိုတော့အမေရိကန်အစိုးရအနေနဲ့ကဘယ်လိုများကူညီနိုင်မဲ့အခြေအနေရှိပါလဲဝင်ရောက်ပြီးတော့ကျွန်တော်စဉ်းစားမှာတစ်ချိန်တုန်းကဟိုဒီရီတို့ဘာလို့မွေးဆွားတိုက်ချေရေးအတွက်မြန်မာနိုင်ငံမြောက်ပိုင်းမွေးဆွားဒေသမှာအမေရိကန်တချို့ပို့တာပူပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတာကြားဘူးပါလေကျွန်တော်ဆိုတော့ဒီကိစ္စမျိုးမှာတော့ American အစိုးရနဲ့ဝင်ရောက်ကူညီနိုင်ရာအကြောင်းတဆုံးတရားမရှိဘူးလားခင်ဗျာ American တရားဥပဒေစိုးမိုးရေးအဖွဲ့အစည်းရဲ့အနေနဲ့ပေါ့လေအထူးသဖြင့်
We are an open society and we are very vulnerable to kinds of operations. And so our law enforcement constantly to try and keep us from corrupting our system.
တို့ဒီရာဇဝတ်တိုင်းတွေရေလှုပ်ရှားမှုတွေကကျမတို့ရဲ့ပွင့်လင်းတဲ့လူပေါင်းတိုင်းဝိုင်းတွေအရွယ်တကူထိခိုက်နိုင်ပါတယ်အမေရိကန်ပြည်အောင်စုရဲ့လုံခြုံရေးနဲ့နောက်အဂတိတရားတွေကင်းအောင်ပေါ့နော်ဒီလိုမျိုးခိုင်းနေအနာမကန့်နိုင်အောင်လို့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကအစဉ်တစိုက်စ조사နေကြတာပါမြန်မာအပါဝင်တခြားနိုင်ငံတွေမှာလည်းအဲ့ဒီတရုတ်ခိုင်းတွေရဲ့ရန်ကကာဝေးနိုင်အောင်ဆိုပြီးတော့အမေရိကန်ပြည်အောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်ပြည်အောင်စုရဲ့အဓိကစိုးရိမ်မကင်းဖြစ်မှုကတော့အဲ့ဒီနိုင်ငံတကာရာဇဝတ်ခိုင်းတွေကိုပါပဲအဲ့ဒီရာဇဝတ်ခိုင်းတွေကဒီမိုကရေစီထွန်းကားမှာကိုမလိုလားကြဘူးဆန့်ကျင်နေကြပြီးတော့တရားမဝင်လှုပ်ရှားမှုတွေနဲ့အန္တရာယ်ပေးနေကြလို့ပဲဖြစ်ပါတယ်ရှင
်တကယ်တော့ဒီကနေ့မြန်မာနိုင်ငံဟာနိုင်ငံတကာမှာအင်မတန်ဖြစ်ပေခံရတဲ့နိုင်ငံတစ်ခုဖြစ်နေဆိုရင်မှားမယ်မဟုတ်ပါဘူးအထူးသဖြင့်နောက်တိုင်းဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအဖြစ်တန်ခတ်ပိတ်ဆို့မှုတွေပုံစံအမျိုးမျိုးလွတ်ထွက်နေကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကလည်းပဲတိုင်းပြည်ကဆင်းရဲနွမ်းပါနေတဲ့ပြည်တွင်းစစ်တွေဖြစ်နေတဲ့ဒီမိုကရေစီစံသင်ရှင်းရှင်းလည်းမဖြစ်နိုင်သေးဘူးဆိုတော့ဒီအချိန်နေမျိုးမှာမြန်မာနိုင်ငံအခုညီစိတ်အများကြီးလူတယ်လို့ထင်ပါတယ်တခြားဘယ်လိုများနည
်း Well Burma certainly doesn't need the option of Chinese criminal activity it's one thing to have Chinese legitimate Chinese investment in the country and to a certain extent Myanmar needs
မြန်မာနိုင်ငံအနေနဲ့ပြည်ယာစုရဲ့ခိုင်းမျိုးကိုလက်ခံလဲလက်မခံဘူးဆိုပြီးရွေးချယ်စရာမလိုတာကတော့တေချာတာပေါ့ရှင်နိုင်ငံအတွက်တရားဝင်တရုတ်ရင်းနှီးမြှုပ်နှံမှုကတော့တစိုးတစ်ခုသောအတိုင်းအတာအထိတော့လိုအပ်ပါတယ်တရုတ်ကမြန်မာနိုင်ငံမှာလိုအပ်နေတဲ့အဓိကကြတဲ့ဖွံ့ဖြိုးမှုစီမံကိန်းကြီးတွေကိုကန့်လန့်ပြီးတော့စနစ်တကျမြန်မြန်အကောင့်ထဲဖို့နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ရှင်။ဒါပေမဲ့တရုတ်ရာဇဝတ်ခိုင်းတွေနဲ့ဒက်နက်ကိုင်းအဖွဲ့တွေနဲ့ပူးပေါင်းပြီးတော့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုအဂတိတရားတွေနဲ့ညှဉ်းပန်းအောင်လုပ်မဲ့အဖြစ်ကတော့မြန်မာပြည်အတွက်မလိုအပ်ဘူးလေ
။ဆိုတော့တရုတ်ဆူရရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်နောက်တစ်ခုမေးချင်သေးတာကမြန်မာနိုင်ငံကဒီလက်နက်ကိုင်းအဖွဲ့စီးရီနဲ့ပတ်သက်ပြီးတော့သူတို့ပြောခဲ့တဲ့တော့တရုတ်နိုင်ငံမြန်မာနိုင်ငံကအခုကြီးမတောင်းရင်သူတို့ကဝင်လာမှာမဟုတ်ဘူးတရုတ်ရဲ့အနေနဲ့မြန်မာကလည်းတောင်းမှာမဟုတ်ဘူးလို့ပြောစရာဆိုတော့မြန်မာနိုင်ငံအစိုးရအနေနဲ့ရောအယသအစိုးရအနေနဲ့တရုတ်ကွန်မြူနစ်ပါတီအစိုးရနဲ့အစိုးရချင်းချင်း government to government ဆက်ဆက်ပြီးတော့ဒီကိစ္စကိုအရေးယူပေးဖို့တင်ပြတဲ့မြစ်တာခန့်တဲ့ဆွေးနွေးဖြစ်နိုင်ရာကြောင်းစီရဲထင်ပါသလား
China should try to rein it in without having to send police into Myanmar. I think that China should do something about it because it's going to establish a very bad reputation.
တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ရဲတွေကိုမြန်မာပြည်ကိုစေလွှတ်မဲ့အစားသူတို့ကြည်ကြီးမှာပဲကင်တွေကိုစ조사တင်နေလေ OBOR လို့ခေါ်တဲ့ဒီဖြစ်တဲ့ပိုးလမ်းမစီမံကိန်းကြီးနာမည်မပြစ်အောင်သူတို့ဒီအချိန်မှာတခုခုလှုပ်တင်နေပါပြီတကယ်လို့သာဒီတရုတ်ရာဇဝတ်ခိုင်းတွေကိုဖြစ်တဲ့ပိုးလမ်းမစီမံကိန်းမှာတရုတ်အစိုးရကလှုပ်ခွင့်ပေးခဲ့မယ်ဆိုရင်တော့အမှားကြီးမှားနိုင်ပါတယ်ဒီခိုင်းတွေကအမှန်တော့တရုတ်ပြည်မှာကြီးရဲ့အကျိုးစီးပွားလည်းမဟုတ်ပါဘူးဒီခိုင်းတွေကိုချေမှုန့်ပစ်ကြရမှာပါ
ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့ပရစီလာရေးသားတင်ပြတဲ့ပရစီလာတို့ရေးသားတင်ပြတဲ့စာတမ်းဟာကွန်ဆင်လေးလာပြီးတော့သူတွေစာပြူဆန်းစစ်ထားတဲ့စာနာဆောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအင်မတန်အရေးကြီးပါတယ်နိုင်ငံတကာအတွက်တင်မကဘူးပေါ့လေအမေရိကန်ပြည်ထောင်စုအတွက်တင်မကမြန်မာနိုင်ငံအတွက်ပို့ပို့ပြီးတော့အရေးကြီးပါတယ်ဆိုတော့ဒီစာရင်ကမြန်မာအစိုးရအပေါ်မှာဘယ်လောက်ထိဒီဩဇာတည်မှုရှိနိုင်မယ်ထင်ပါလဲမြန်မာအစိုးရကိုဒီကိစ္စကိုထိတိယောက်အရေးယူဟန်တာလောက်အောင်ဘယ်လောက် convince ဖြစ်နိုင်မလဲဘယ်လောက်ထိသဘောပေါက်လာစေမယ်လို့ထင်ပါသလဲတချိန်ထဲမှာအမေရိကန်စူးလက်ရှိအစိုးရကိုဘယ်လောက်ထိသဘောပေါက်လာပြီးတော့ဒါကိုကာလို့လုပ်ရမယ်ကူညီရမယ်ဆိုရဲအစီတရားမျိုးဝင်လာမယ်လို့ပြစ်ချက်ထင်ပါသလဲခင်ဗျာအဲ့ဒါနောက်ဆုံးနဲ့ပြောပြပါ
I have talked with officials there from time to time and civilian elected officials are quite frustrated with it because they simply don't have the authority to control it.
မြန်မာပြည်ကတာဝန်ရှိသူတွေနဲ့ကျွန်မမကြားခဏပြောဘူးပါလေ။အရွေးကောက်ခံရတဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ကလည်းသူတို့မှလုံပိုင်ခွင့်မရှိတော့စိတ်ကိုစိတ်ပြင်းနေကြတာတွေ့ရပါတယ်။တည်ဆဲဥပဒေအရလည်းအကာအကွယ်ပေးထားတဲ့သဘောရှိပါတယ်။လက်ရှိအမေရိကန်အစိုးရအနေနဲ့လိုအပ်ရင်တော့လူလူလာလာပံ့ပိုးပေးမှာပါ။ဒါပေမဲ့လို့အကူအညီအတွက်အရင်မြစ်တိုင်ရက်ခံပန်ကြားဖို့တော့လိုတယ်လေ။ဒီတိုင်းဝင်ကူလို့တော့ဘယ်ဖြစ်ပါမလဲရှင်။ကျမအနေနဲ့ကလေအစိုးရကိုစားပြောပြနေတာမဟုတ်ပါဘူးအငြိစားအစိုးရတာဝန်ရှိသူတယောက်အနေနဲ့ပြောပြတာပါကျမတန်ရုံးစဉ်ရှိတဲ့မြန်မာနိုင်ငံအတွက်တိတ်ဆိတ်ပူမိလို့အဲ့ဒီမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကျမထောက်ပြနေတာဖြစ်ပါလေရှင
်အ ကြံကာလကျော်လွန်လာတဲ့အချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုတွေ့ရှိသူအရေအတွက်ဟာ200အောက်မှာပဲရှိနေသေးတာကြောင့်ဆွေးရည်ပူဝံမှုနည်းပါးလာတဲ့သူတွေရှိတယ်လို့ဆက်ရုံအလို့ရုံတချို့နဲ့လုပ်ငန်းတချို့ကိုအကန့်အသတ်နဲ့ပြန်ဖွင့်လှစ်ပြီးလုပ်ဆောင်ခွင့်ပြုလိုက်တာကြောင့် COVID-19 ကူးစက်တင်းတက်မှုတွေရုတ်တရက်မြင့်တက်လာနိုင်မလားဆိုပြီးဆွေးရည်ပူဝံနေတဲ့သူတွေကိုလည်းတွေ့နေရပါတယ်မေလာထဲမှာမိုးရွာသွန်းမှုတွေနဲ့အတူရာသီတုပ်ကွေးနဲ့သွေးလွင်တုပ်ကွေးရောဂါဖြစ်ပွားမှုတွေလည်းရှိလာနိုင်ပြီး COVID-19 ရောဂါကူးစက်မှုမြင့်တက်လာတာနဲ့တိုက်ဆိုင်သွားမယ်ဆိုရင်ကျန်းမာရေးဆောင်ရှားမှုပေးတဲ့နေရာတွေမှာအခက်အခဲတွေကြုံတွေ့ကြရမှာဖြစ်ပါတယ် COVID-19 ကာကွယ်ရေးနည်းလမ်းတွေဟာရာသီတုပ်ကွေးကာကွယ်ရေးနည်းလမ်းတွေနဲ့တော်တော်များများဆင်တူနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုဂရုတစိုက်လိုက်နာနေထိုင်သွားမယ်ဆိုရင်ရာသီတုပ်ကွေးရောဂါကူးစက်မှုတွေကိုလည်းရော့ကျသွားစေမှာဖြစ်ပါတယ်သွေးလွှတ်တုပ်ကွေးရောဂါကတော့ချင်းကဲရာကနေကူးစက်တဲ့ရောဂါတစ်ခုဖြစ်နေတာကြောင့်သွေးလွှတ်တုပ်ကွေးရောဂါဖြစ်ပွားမှုမရှိစေဖို့ဆိုရင်ဒီရာဒီမှာချင်းကဲမခံရအောင်သတိထားနေထိုင်ပြီးပတ်ဝန်းကျင်မှာလည်းချင်းပေါက်ဖွားမှုမရှိအောင်ပြုလုပ်ထားဖို့လိုမှာဖြစ်ပါတယ်မိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ပွားမှုမရှိအောင်ဘယ်လိုစီမံဆောင်ရွက်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျာ
အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းအဓိကဖြစ်ပါတယ်။နော်အဲ့ဒီခါကျတော့ဒီချင်းပေါက်ပွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတယ်ပေါ့နော်။ရေတွေကိုဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ကစီစဉ်ထောင်ရဲထားပေးဖို့လိုပါတယ်။အဲ့တော့အဲ့ဒီခါမှာဆရာတို့ဒီကျန်းမာရေးဝန်ကြီးဌာနကနေညွှန်ကြားနေတဲ့ညီစနစ်လေးတွေရှိပါတယ်။ဒါကတော့ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီမလုပ်တာလဲဆိုရင်ချင်းပေါက်ပွားမှုမရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းနေပြီးပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာတို့ရေစင်းနဲ့ခတ်ထုတ်ဖြစ်တာတို့နော်သွန်ပြစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအဖြစ်ဆရာတို့ကချင်းမပတ်အောင်ကာကွယ်ထားတယ်ပေါ့နော
်တလစ်တော်ကွေးယောဂါဟာကလေးငယ်လေးတွေမှာအဖြစ်များတဲ့ယောဂါတစ်ခုဖြစ်ပါတယ်မိုးဥလေဥကြတဲ့အချိန်တွေမှာပို့ပြီးတတိထားကြရမှာပါမိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ဖောက်မှုမရှိအောင်ကယူဆိုင်ဖို့လိုသလိုကလေးငယ်လေးတွေကိုလည်းချင်းကိုက်ခံရခြင်းမရှိအောင်သတိပြုပြီးကာကွယ်ထားကြရမှာဖြစ်ပါတယ်။ကလေးငယ်လေးတွေကိုချင်းကိုက်မခံရအောင်ဘယ်လိုကယူဆိုင်ကာကွယ်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်စားလုံးလုံးချုံချုံဝတ်ပေးမယ်။နောက်လူအဝတ်စားနဲ့လွတ်နေတဲ့ရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ repellent လို့ခေါ်တဲ့ချင်းအဲ့ကိုက်စေးချင်မလားစေးချင်မနာစေးပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလဲအိတ်တဲ့ကလေးတွေကလည်းချင်အောင်နဲ့အိတ်တင်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွှတ်တို့ကိုချစ်တဲ့ချင်အများစုကနေကင်းကိုက်တဲ့ချင်တွေဖြစ်ပါတယ်အဲ့ဒီခါမှာဆရာတို့လိုအပ်လာတာကနော်ဒီကြောင်းနေမှာလည်းလိုအပ်လာပါတယ်ကလေးတွေပညာသင်ကြားချင်တဲ့နေကင်းကြောင်းချင်မှာနေကင်းချင်မှာကိုက်တဲ့ချင်ဖြစ်တဲ့ကြောင်းဒီကျောင်းဆရာမကြီးနဲ့သွေးလွှတ်တုပ်ကွေးနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်မိမိရဲ့ကျောင်းနီးနားတစ်ဝိုက်မှာချင်းမခိုကားအောင်ကြိုတင်ဆောင်ရွက်ထားရမယ်အဲ့တော့ဒီမကောင်းတဲ့ဒီသွေးလွှတ်တုပ်ကွေးကြောင့်เนาะဒီမကောင်းမှုဆိုပြီးတော့ကျောင်းကြားရင်ဒီကျောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းရေးတွေလုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ရပါမယ်
အခုချိန်မှာ COVID-19 ရောဂါပိုကူးစက်မခံရအောင်ကာကွယ်ထားဖို့အရေးကြီးတယ်လို့တလစ်တုပ်ကွေးရောဂါမဖြစ်ပွားအောင်လည်းကြိုတင်ကာကွယ်ထားဖို့လိုတယ်လို့ချန်ချင်သူတွေကပြောကြပါတယ်။တလစ်တုပ်ကွေးရောဂါဟာကလေးငယ်လေးတွေမှာအသက်အန္တရာယ်နှီးစက်တဲ့ရောဂါတစ်ခုဖြစ်တာကြောင့်တလစ်တုပ်ကွေးတန်လျာလက္ခဏာတွေတွေ့နေရပြီဆိုရင်နှီးစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးသွားရောက်ပြသသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီတလစ်တုပ်ကွေးဟာအသက်အန္တရာယ်ရှိတဲ့ရောဂါဖြစ်ပါတယ်။ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြည့်မယ်ခြေထဲမှာနှီးစက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမ်းမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နှီးစက်ရကျန်းမာရေးဌာနတွေအမြန်ပြသပြီးတော့သွေးလွန်တုပ်ကွေးရဲ့ဟော်မုန်းစစ်ဆေးပြီးတော့ကုသမှုခံယူခြင်းအားဖြင့်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်မိုးဥလေဥကျလာတဲ့အချိန်မှာသွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုတွေမြင့်တက်လာနိုင်တာကြောင့်ကျော်တင်သတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတော့ပတ်စင်တင်ဆက်လိုက်ကြ VOA ရဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဘောလုံးနိုင်ငံတို့မှာဘောလုံးပွဲတွေပြန်ဆဖို့ပြင်ဆင်နေနေမှာပဲဘောလုံးသမားတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်လာတာကြောင့်ဘောလုံးပွဲတွေပြန်ဆောက်ဖို့အခြေအနေတွေကရှုပ်ထွေးကုန်ပါတယ်။ဂျမန်ဘွန်ဒက်စ်လီဂါမှာဒီဘောလုံးသမား73ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိပြီးတဲ့နောက်မှာဒီဘွန်ဒက်စ်လီဂါပြိုင်ပွဲတွေပြန်ဆောက်ဖို့အတွက်ဖြစ်နိုင်ပြီလားဆိုတဲ့အပေါ်မှာလည်းမေးခွန်းတွေထုတ်လာကြပါတယ်။ ကလုံးသင်းကကစားသမား၂ယောက်နဲ့အသင်းဝန်ထမ်း၁ယောက်ကူးစက်ခံထားတာဖြစ်ပြီးတော့သူတို့ဟာကပိတ်လေးချင်းမှုတွေလုပ်နေတော့မှကူးစက်ခံထားတာဖြစ်တယ်လို့ပြောပါရတယ်။အဲ့ဒီလူတွေမှာယောဂလက္ခဏာမပြသလို့သူတို့ကို၁၄ရက်တိကျခွဲပြီးတော့စောင့်ကြည့်နေတယ်လို့လည်းပြောပါရတယ်။ဘွန်းနစီကပွဲတွေကိုပြန်ဆဖို့ဆိုရစီကခွင့်ပြုချက်စောင့်နေပြီမှအခုလိုဖြစ်လာတာကြောင့်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးလာခဲ့ပါရတယ်။အင်္ဂလန်နဲ့အီတလီပါဝင်ဥရောပတဝက်မှာဘောလုံးပွဲတွေပြန်ဆဖို့ပြင်ဆင်နေကြပေမဲ့ဘယ်တော့ပြန်စနိုင်မယ်ဆိုတာကိုအတိအကျမဆုံးဖြတ်နိုင်ပဲဖြစ်နေကြတာပါ။အီတလီမှာတော့မေလ၄ရက်နေ့ကစပြီးတော့ကစားသမားတွေတဦးချင်းလေးချင်းမှုတွေလုပ်နိုင်ပြီဆိုပြီးတော့အစိုးရကခွင့်ပြုလိုက်တာကြောင့်လေးချင်းမှုတွေကိုပြန်စနေကြပါပြီ။ပြင်သစ်နိုင်ငံမှာတော့ PSG စင်းကမဘေးချန်ပီယံဖြစ်သွားပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးရာသီကိုဖျက်သိမ်းတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့မှာကြေညာခဲ့ပြီးတဲ့နောက် PSG စင်းကိုမဘေးချန်ပီယံဖြစ်တဲ့ဧပြီလ30ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒီကနေ့မန်စတာကစပြီးတော့မပေးဘောလုံးပွဲတွေရနာထားချိန်မှာ PSG အသင်းကဒုတိယနေရာကမဆူအသင်းကို12မှတ်အသာနဲ့ဦးဆောင်နေတာကြောင့်အခုလိုချန်ပီယံဖြစ်နေသတ်မှတ်လိုက်တာဖြစ်ပါတယ်။ဗရက်စ်ကူးဆက်မှုတွေကြောင့်ဘောလုံးပွဲတွေပါဝင်တခြားအကစားပြိုင်ပွဲတွေကိုလွေရာသီအထိပြန်ဆနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းပြည်သူ့ဝန်ကြီးချုပ် Edward Philip ကပြီးခဲ့တဲ့တစ်ပတ်မှာပြောကြားလိုက်ပါတယ်
။ Tu sais que les grandes manifestations sportives, culturelles, notamment les festivals,Les grands salons professionnels, tous les événements qui regroupent plus de
50,000 နီးပြရော်နောဒ်ကိုမန်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဆေးရုံတက်ခဲ့ရပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တော့မဟုတ်ပဲသူဟာနှလုံးရောဂါကြောင့်ဆေးရုံတင်ခဲ့ရတာဖြစ်တယ်လို့ Netherlands နိုင်ငံက Daily Telegraph သတင်းစာကပြောပါတယ်။58နှစ်ရှိဖြစ်တဲ့ရော်နောဒ်ကိုမန်ကိုအိမ်ကနေဆေးရုံကနေခေါ်သွားခဲ့ပြီးတော့ဆေးရုံမှာဖွဲ့စိတ်ကုသမှုလုပ်ပြီးတဲ့နောက်မှာတော့အချိန်ကြီးကပုံမှန်ပြန်ဖြစ်နေပြီလို့သူ့ရဲ့ဇနီးဖြစ်သူဘတ်တီနာကပြောပါတယ်။ရော်နောဒ်ကိုမန်ဟာ Netherlands နီးပြအဖြစ်နဲ့တာဝန်ယူလာတာတစ်နှစ်ကျော်လာခဲ့ဖြစ်ပြီးတော့နယ်သာလန်သင်းကို Euro 2020ဥရောပဖလားခြေစပွဲအောင်မြင်လုပ်နိုင်ခဲ့ပါတယ်ခင်ဗျာ။ Atletico Madrid သင်းမှာကစားနေတဲ့ England နောက်တန်းလူ Kieran Trippier ကိုလောင်းကစားနဲ့ပတ်သက်ပြီးတော့စီးမျက်စိကန်းနေချိုးဖောက်တယ်ဆိုပြီးတော့ England ဘောလုံးအဖွဲ့ချုပ် FA ကအရေးယူဖို့စွန့်ကြက်တင်ထားပါတယ်။ Trippier ဟာလောင်းကစားနဲ့ပတ်သက်ပြီးတော့ဘောလုံးအဖွဲ့ချုပ်ကချမှတ်ထားတဲ့စီးမျက်ကိုချိုးဖောက်တာကြောင့်အခုလိုစွန့်ကြက်တင်ခဲ့တာဖြစ်တယ်လို့လည်း FA ကမေလ၁ရက်နေ့ကပြောပါတယ်။ဖေဖော်ဝါရီ2019ဇူလိုင်လမှာအဲ့ဒီစီးမျဉ်းကိုချိုးဖောက်တာဖြစ်တယ်လို့ပြောထားပေမဲ့ဘယ်လိုချိုးဖောက်တယ်ဆိုတာကိုတော့အသေးစိတ်ပြောမထားပါဘူး။ဖေဖော်ဝါရီနေ့နဲ့ဒါနဲ့ပတ်သက်ပြီးတော့မေလ18ရက်နေ့မတိုင်ခင်မှာပြန်ပြီးတော့တုံ့ပြန်သွားမှာဖြစ်ပါတယ်ခင်ဗျာ American မျိုးသမီးဘောလုံးအသင်းက American ဘောလုံးဖွဲ့ချုပ်ကိုလောက်ခလာစာဒဏ်လူရရှိရေးအတွက်တရားစွဲထားတဲ့အမှုကိုဒရယုံကပယ်ချလိုက်ပါတယ်။ American မျိုးသမီးအသင်းကအမျိုးသားတွေနဲ့အတူလာစာဒဏ်လူရဖို့အတွက် American ဘောလုံးဖွဲ့ချုပ်ကိုဂျာမလိန်ခွဲခြားဆက်ဆံမှုနဲ့တရားစွဲခဲ့တာဖြစ်ပြီးတော့ဒါကို California ပြည်နယ်အလဲပိုင်းခရိုင်တရားသူကြီးကဒီကနေ့တောက်ကြနေမှာပယ်ချလိုက်တာပါ။ဒုက္ခလာစာဒဏ်လူရရှိရေးအဥပဒေအရနှစ်နာချီအဖြစ်နဲ့ American ဒေါ်လာ66သန်းပေးဖို့ပြောဆိုကြတာလည်းဖြစ်ပါတယ်။နောက်ပြန်လာမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဖြစ်လာဖို့ရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းအမေရိကန်မျိုးသမီးအသင်းရဲ့လောက်ခလာစာဒဏ်လူရရှိရေးဂျိုးပန်းချက်ကိုထောက်ခံတယ်ဆိုပြီးတော့ Twitter ကနေပြောလိုက်ပါတယ်။အခုလိုတရားရုံးကပယ်ချလိုက်ပေမဲ့ဒီကိစ္စကိုအရှုံးမပေးဘဲဆက်ပြီးတော့တိုက်ပွဲဝင်ဖို့အမေရိကန်ဘောလုံးဖွဲ့ချုပ်အနေနဲ့အခုချိန်မှာပြီးသွားမှာဒါမှမဟုတ်သူသမ္မတဖြစ်လာတဲ့အခါဘောဖလာရမုံဝင်ကိုတခြားမှာရှာမလားဆိုပြီးတော့လည်းပြောလိုက်ပါတယ်။ဒါပြင်တင်းနစ်ချန်ပီယံဟောင်းဘယ်လီဂျင်ကင်းကလည်းဒီတိုက်ပွဲကရေလိုတိုက်ပွဲမဟုတ်ပဲရေရှည်တိုက်သွားမယ်တိုက်ပွဲဖြစ်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်။တရားရုံးကအခုလိုပယ်ချလိုက်တဲ့အပေါ်မှာတော့အမေရိကန်အမျိုးသမီးအစင်းဘက်ကအယူခံဝင်သွားမယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ။ဒီကနေ့ကဖူကူကမြို့မှာရှင်းနေချင်းပါမယ်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့နိုင်ငံကရေကူးဖွဲ့ချုပ်ကပြောလိုက်ပါတယ်ဖူကူကရေကူးပြိုင်ပွဲကို2021နွေရာသီမှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့
အခုခါမှာတော့2022မေလ13ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့တနင်္လာနေ့ကဆုံးဖြတ်လိုက်ပါတယ်။ကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးမှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲအပါအဝင်တခြားအားကစားပြိုင်ပွဲတွေကိုရှင်းနှစ်ကိုရွှေ့ဆိုင်းလိုက်ကြပြီးတဲ့နောက်မှာဖူကူကာရေကူးပြိုင်ပွဲကိုလည်းရွှေ့ဖို့တာဝန်ရှိသူတွေဘက်ကဆုံးဖြတ်လိုက်တာပါ။ပဲဝဲချင်မာရီတာဝန်ရှိသူတွေဂျပန်ရေကူးဖွဲ့ချုပ်နီးပြားတွေအားကစားသမားတွေဖူကူကာမြို့တာဝန်ရှိသူတွေနဲ့ TV ရုပ်သံစပွန်ဆာတွေကြားမှာဆွေးနွေးပြီးတဲ့နောက်အားလုံးကအခုလိုတညီတညွတ်ထဲရွှေ့ဆိုင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးရပါတယ်မြန်မာပြည်သူမှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပေမဲ့သမ္မတအင်ဂျီယိုကကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ရေးအဖွဲ့ကိုဖျက်သိမ်းဖို့ပြင်ဆင်နေပါတယ်ဒုသမ္မတမိုက်ပင်းစ်နဲ့အထူးဖွဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေကိုစွမ်းဆောင်နိုင်ခဲ့ပြီးဖြစ်တဲ့အကြောင်းနဲ့ခုကဘီအန်နီကင်းရှင်းရေးလုပ်ငန်းတွေပြန်လည်လည်ပတ်ရေးကိစ္စတွေအတွက်ပုံစံပြောင်းလဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့အကြောင်းအရီဇိုနာပြည်နယ်ဖီနစ်မြို့ကကျန်းမာရေးတုံးနှခေါင်းစည်းတွေထုတ်တဲ့စာရင်းကိုမနေ့ကတွားရောက်ကြည့်ရှုရမှာသမ္မတထရန့်မှတ်ချက်ပေးခဲ့တာပါလက်တော်အမေရိကန်ပြည်အစုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတိကျသမား2သန်းနဲ့ကမ္ဘာမှာအများဆုံးဖြစ်နေသလိုသေဆုံးသူ9000ကျော်ရှိနေပါတယ်COVID-19 ကာယရောဂါကိုပြင်းပြထန်တဲ့တုံ့ပြန်မှုနဲ့သိပ္ပံနည်းကျစမ်းစစ်တင်ပြချက်တွေကြောင့်အရေးယူခံရတယ်ဆိုပြီးအမေရိကန်ဆွေရအကြီးအကဲဆေးသက်ပြန်မြင်ရှင်တယောက်ရဲ့တိုင်ချချက်ကိုရှင်သတင်းပတ်တဲ့ကွန်ဂရက်စ်တော်မှာကြားနာဆက်စပ်မှာဖြစ်ပါတယ်။ဇီဝစီပညာအစိမ့်မြင့်သုတေသနနဲ့ထုတ်လို့ရေးအန္တရာယ်ဖွဲ့ညွှန်ကြားရေးမှူးဟောင်း Rick Bright ရဲ့တိုင်ချချက်အရသမ္မတဒေါ်နယ်ထရန့်ဆွေရရဲ့ကဗီအန်ဒီတက်ဖြစ်ရေးတုံ့ပြန်ဆောင်ရွက်မှုတွေပေါ်အလေးနဲ့စိုးရိမ်စရာဖြစ်ရတဲ့အကြောင်းလေးအောက်လွတ်တော်မှအန်အာရှူကပြောပါရယ်။ညချီမောင်ဒေါက်တာဘရိုက်ကတော့ငပြားစီဟိုက်ဒရိုကလိုရိုကွင်းပါဝင်သိပ္ပံနည်းကျအချက်လက်ခိုင်ခိုင်မာမာမရှိသေးတဲ့ဆေးဝါးရီကာဝန်ဆေးတွေကိုအကုန်ကျခံထုတ်လုပ်ဖို့သုတနာကိုလက်ထောက်ဝန်ကြီးကက်တလက်ကဖိအားပေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတထရန့်ရဲ့တိုက်တွန်းချက်အရကျန်းမာရေးဝန်ကြီးဌာနကပါစိတ်ချရတဲ့ကုထုံးအဖြစ်အားပေးနေချိန်မှာအစိတ်တောက်ဖြစ်နိုင်တဲ့ဓာတ်ရုပ်ဆေးဝါးတွေကြောင့်အများပြည်သူမထိခိုက်အောင်သူ့အနေနဲ့ကာဝန်နိုင်စွမ်းရှိတဲ့အခြေအနေနဲ့ကြုံခဲ့ရတယ်လို့လည်းဒေါက်တာဘရိုက်ကတိုင်ကြားထားတာပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်တွေဖြစ်တောင်အာရှဒေသဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်နေတဲ့သောမတ်စ်ဗက်ချာကိုခန့်အပ်ဖို့သမ္မတဒေါ်နယ်ထရန့်ဆွေကအဆုံးဖြတ်ထားပါတယ်။ထက်လွတ်တော်ကသူ့ကိုတီးပြလိုက်ပြီးဆိုရင်တော့လက်ရှိတန်အမတ်ကြီးစကော့မာစီရဲ့နေရာမှာတာဝန်ယူရမှာပါ။အခြေခံတန်တမန်ဗက်ချာဟာလက်ရှိအိန္ဒိယနီပေါ်သရီလင်္ကာဘင်္ဂလားဒေ့ရှ်မော်ဒိုက်ဘူတန်နိုင်ငံတွင်လည်းအမေရိကန်ပြည်ထောင်စုကဆက်ဆံရေးနဲ့မူဝါဒရေးအကိစ္စတွေမှာတာဝန်ယူကြီးကြပ်နေပါတယ်။မြန်မာနိုင်ငံဆိုင်ရာတာဝန်ဒုတိယအကြီးအကဲဖြစ်နေလဲတာဝန်ယူခဲ့ပူပါတယ်။တန်တမန်ဗက်စတာဟာသမ္မတထရန့်ဆွေရလက်ထက်အမေရိကန်နဲ့တန်တမန်ရေးစီးပွားရေးဆက်ဆံမှုတွေကိုတွန်းမြင်ရမှာအရေးပါသူဖြစ်နေလဲအခက်အခဲတွေကယူဆထားကြပါတယ်ခင်ဗျာ။ပုံတွင်းနဲ့ညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်တော့ကတလောယာယီရဆိုင်ကမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOE စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
This program has come to you from the Voice of America, Washington.